Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ် April 10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လင်းပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 933နဲ့933ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျွန်မစုမော်ပ
ါ။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမုံနဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့လေဗနွန်တောင်ပိုင်းကလေကြောင်းတိုက်ခိုက်မှုမှာ Hezbollah တပ်မှုတဦးတည်ဆုံးခဲ့ပါတယ်။မြန်မာစစ်ကောင်စီဟာအင်အားချိနဲ့နေပြီလို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်။မဲဆောက်မြို့မှာနောက်ထပ်အရေးပေါ်လေယာဉ်နှစ်စင်းဆင့်သက်ခွင့်တောင်းခံလာတာကိုစစ်ကောင်စီဘက်ကဖျက်သိမ်းလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ပြည်ဦးလွင်စစ်တပ်ကတူကိုမန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်
။ပြည်ဦးလွင်မှာရှိတဲ့စစ်တပ်ကတူ PSC ကြောင့်ကိုကျွန်တော်တက်ကတ်ထားပြီးပြပါမယ်။ငါးလုံးပစ်တာမှာကျွန်တော်ဒီလုံးထွက်ပါတယ်။တစ်လုံးကတော့အဲ့ဒါဖြစ်သွားပါလိမ့်မယ
်။ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းအပြည့်အစုံမကြာခင်မှာထုတ်လင်းပေးပါမယ်ရှင်။နောက်ပြီးတော့လက်နက်ချထားတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဝန်ထမ်းတွေကိုမြောက်ရီကနေပြန်ပို့ပေးဖို့မသေးချသေးတဲ့အခြေအနေကချင်ပြည်နယ်ဘက်မှာတော့စစ်ကောင်စီတပ်ရဲ့ဗျူဟာမူးနဲ့တပ်ဖွဲ့ဝင်တော်တော်များများကို KIA ဘက်ကဖမ်းဆီးလိုက်နိုင်တာအိမ်ယာချီပြီးတော့မိလောင်ပျက်စီးခဲ့တဲ့မွန်ပြည်နယ်ဓမ္မတက်ကျေးရွာကိုစစ်ကောင်စီကဒီကနေ့ထပ်ပြီးတော့မှပြစ်ခတ်မှုတွေလုပ်တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တက်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်။
လမ်နွန်တောင်ပိုင်းကလေကြောင်းတိုက်ခိုက်မှုမှာ Hezbollah တပ်မှုတဦးသေဆုံးခဲ့တယ်လို့ Israel စစ်တပ်ကဒီကနေ့ပဲပြောပါတယ်။ Israel စစ်တပ်ရဲ့ထုတ်ပြန်ချက်ထဲမှာတော့သေဆုံးသူဟာ Hezbollah အဖွဲ့ရဲ့ Rawan တပ်ဖွဲ့ကတပ်မှု Ali Ahmed Hassan ဖြစ်တယ်လို့ဖော်ပြထားပါတယ်။ Hezbollah စစ်သွေးကြောအဖွဲ့ကတော့အလားတူနာမည်နဲ့တိုက်ခိုက်သမားတဦးသေဆုံးကြောင်းကြေညာခဲ့ပေမယ့်သေဆုံးမှုနဲ့ပတ်သက်လို့အသေးစိတ်ကိုတော့မပြောထားပါဘူး။ Israel စစ်တပ်ကတော့တိုက်ခိုက်မှုအတွင်းနောက်ထပ်လူ၂ဦးပါသေဆုံးခဲ့တယ်လို့ပြောပါတယ်။ Israel တပ်ဖွဲ့တွေနဲ့ Hezbollah စစ်သွေးကြောတွေရဲ့နေဆက်ဖြစ်ကြောတိုက်ခိုက်မှုတွေဟာဂါဇာကမ်းမြောင်မှာရှိတဲ့ Hezbollah စစ်သွေးကြွတွေရဲ့မဟာမိတ်ဖြစ်တဲ့ Hamas နဲ့စစ်သွေး Israel တို့ကြားမှာ6လကြာစစ်ပွဲအတွင်းမကြာခဏဆိုသလိုဖြစ်ပွားနေတာလည်းဖြစ်ပါတယ်ဒီနေ့မှလည်း Rocket Dome တွေအများအပြားပစ်ခတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ Israel စစ်တပ်ကဂါဇာတောင်ပိုင်းခံယူနေဒေသကိုလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းပြောထားပါသေးတယ် Israel ကာကွယ်ရေးဝန်ကြီးကလည်း Rafah ဒေသမှာနောက်ထပ်စစ်ဆင်ရေးတွေအတွက်ပြင်ဆင်နေတယ်လို့ပြောပါတယ်American ကုလသမဂ္ဂနဲ့တခြားနိုင်ငံတွေကတော့ Rafah မြို့ကို Israel ကစစ်ဆင်မယ်ဆိုလို့ရှိရင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်အတဲပေါ်ပေါက်လာနိုင်တယ်လို့တတိပေးထားပါတယ်ရှင်
။ Israel အတွက် Germany နိုင်ငံကစစ်ဘက်နဲ့တခြားအကူအညီတွေပေးအပ်နေတာတွေကိုရက်ဆိုင်မှုတိုင်ကြားထားတဲ့အမှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးကကနဦးကြားနာမှုတွေစတင်လိုက်ပါတယ်။ Israel ရဲ့ထိုးစစ်ဆင်မှုကြောင့် Palestine 3,300 တေဆုံးခဲ့ရတဲ့ Gaza ဒေသမှာလူမျိုးတုံးစီတဲ့လုပ်ရက်နဲ့နိုင်ငံတကာရဲ့ဥပဒေကိုချိုးဖောက်ရမှာဂျာမနီဟာလည်းတာဝန်မကင်းဘူးဆိုပြီးနိုင်ငံတကာတရားရုံး ICJ မှာနိုင်ငံရာကနိုင်ငံကတိုင်ကြားထားတာဖြစ်ပါတယ်။ Israel ကတော့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနိုင်ငံတကာပြည်ရင်ကိုချိုးဖောက်မှုမရှိပါဘူးဆိုတာကိုအပြင်းထန်ညှင်းဆန်ထားပါတယ်။နိုင်ငံရာကနိုင်ငံကတော့ဂျာမနီနိုင်ငံကိုအဓိကရည်ရွယ်ပြီးတိုင်ကြားထားတဲ့အမှုဖြစ်ပေမဲ့လည်း Israel ရဲ့ Gaza ဒေသစစ်ဆင်ရေးတွေကိုလည်းတွယ်ဝိုက်ပြီးတော့ပြင်မှတ်ထားခဲ့တာပါ။ပြီးခဲ့တဲ့နှစ် October 9ရက်နေ့မှာတော့ Hamas စစ်သွေးကြွတွေစီးနှံတိုက်ခိုက်ခဲ့မှုကြောင့် Israel မှာလူပေါင်း 1,200 လောက်သေဆုံးခဲ့ရပြီးတဲ့နောက်မှာတော့လက်တုံပြန်တဲ့အနေနဲ့ Israel ဘက်က Gaza ဒေသကိုထိုးစစ်ဆင်နေတာဖြစ်ပါတယ်။ဂျာမနီနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနိုင်ငံတကာပြည်ညင်ကိုရောလူသားချင်းစာနာမှုနိုင်ငံတကာဥပဒေတွေကိုပါသူတို့ချိုးဖောက်မှုမရှိကြောင်းကိုညှင်းဆန်ထားပြီးတော့နိုင်ငံရာကနိုင်ငံရဲ့ဆွဆွဲချက်ကိုလည်းညှင်းဆန်ထားပါတယ်ရှင်
American နိုင်ငံသားရေးဝန်ကြီး Anthony Blinken ဟာ Washington မှာရှိတဲ့နိုင်ငံသားရေးဌာနရုံးချုပ်မှာ Israel တိုက်ခိုက်ခေါင်းဆောင် Yair Lapid နဲ့ဒီနေ့တွေ့ဆုံမှာဖြစ်ပါတယ်။ Israel နယ်စပ် Gaza မြောက်ပိုင်း Erik Data မှာလူသားချင်းစာနာမှုအကူအညီပေးရေးလမ်းသစ်တစ်ခုဖွင့်လှစ်ဖို့အတွက်ဝန်ကြီးချုပ် Benjamin Netanyahu ကသဘောတူပြီးရက်ပိုင်းအကြာမှာပဲအခုလိုတွေ့ဆုံကြတာလည်းဖြစ်ပါတယ်။ Israel ရဲ့ဆောင်ရွက်မှုတွေအတွက်သမ္မတ Joe Biden ကကြိုဆိုကြောင်းဝန်ကြီး Blinken က Belgium မှာရောက်နေစဉ်ပြီးခဲ့တဲ့တောက်ကြာနေ့ကပြောခဲ့ပေမဲ့ခိုင်မာတဲ့ရလဒ်တွေကိုမြင်တွေ့လို့ ကြောင်းလည်းပြောထားပါဗါးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုတိုးမြှင့်ပေးရေးအရက်သားတွေကိုစိတ်ချလုံခြုံရအောင်ကောက်ွယ်ပေးစတာတွေဟာလာမယ့်ရက်တွေမှာဦးစားပေးအနေနဲ့တွေ့မြင်ရမယ့်အရာတွေဖြစ်ပါတယ်လို့လည်းသမရဘိုင်နန်ကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာနိုင်ငံတကာပရဟိတအဖွဲ့ World Central Kitchen ကအကူအညီပေးရေးလုပ်သား9ဦးတည်ဆုံခဲ့တဲ့အပေါ်အမေရိကန်သမရဂျိုးဘိုင်နန်နဲ့နက်တန်ယာဟုတို့ဖုန်းနဲ့ဆက်သွယ်ပြောဆိုပြီးတဲ့နောက်ပိုင်းအခုလိုသဘောတူညီမှုတွေရခဲ့တာလည်းဖြစ်ပါတယ
်ယူကရိန်းနိုင်ငံရဲ့နေရာအများပြားကိုပိတ်မထားတဲ့ရုရှားတို့ရဲ့ညာဘက်တိုက်ခိုက်မှုတွင်မှာတော့အဝေးထိန်း drone 18ဆင်းနဲ့ပယ်ထိန်းတပ်မိုင်းဆိုင်ဒုံးတစ်ခုကိုကြားဖြတ်ပြီးတော့ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်ရုရှားဘက်က drone 24ဆင်းနဲ့တိုက်ခိုက်ခဲ့ရမှာတော့အိုဒါစာအပါဝင်ဒေတာ5ခုကဒီ drone 18ခုကိုပစ်ချနိုင်ခဲ့ကြောင်းယူကရိန်းလေတပ်ကပြောဆိုထားပါတယ်အိုဒါစာဒေသရဲ့တောင်ပိုင်းမှာတော့ drone ၄စင်းကိုပစ်ချနိုင်ခဲ့ပေမဲ့ဒီတိုက်ခိုက်မှုကြောင့်ထောက်ပို့လုပ်ငန်းတစ်ခုနဲ့ deck design design ထိခိုက်ပျက်စီးခဲ့ကြောင်းနဲ့ပျက်စီးခဲ့ကြောင်းအုပ်ချုပ်ရေးမှူးအိုလေးခိုင်ပါကပြောပါတယ်ထိခိုက်သေးကြတာတော့မရှိဘူးလို့ပြောပါတယ်ယူကရိန်းအတွက်လေကြောင်းရန်ကာကွယ်ရေးစနစ်တွေပေးအပ်ဖို့နိုင်ငံရေးဆန္ဒရှိကြဖို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့မဟာမိတ်တွေကိုတိုက်တွန်းလိုက်ပြီးတော့နိုင်ပိုင်းကြာမှာပဲဝေဟင်ကနေတိုက်ခိုက်မှုတွေကြုံခဲ့ရတာပါယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးစွမ်းရင်ဟာလုံလောက်မှုမရှိဘူးဆိုတာကိုထင်ရှားကြောင်းမဟာမိတ်တွေမှလည်းသိကြမှာပါလို့ယူကရိန်းသမ္မတကညစဉ်မိတ်ခွန်းမှာပြောကြားခဲ့ပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့တနင်္လာညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာစစ်ကောင်စီဟာအင်အားချိနဲ့လာနေတာကြောင့်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အချိန်ကောင်းဖြစ်လိမ့်မယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ
် I think we all know that the current regime is starting to lose some strength
စစ်ကောင်စီဟာအင်အားစတင်ရော့ကျလာနေပြီဆိုတာကျွန်တော်တို့အားလုံးသိကြမယ်ထင်ပါတယ်လို့ထိုင်းဝန်ကြီးချုပ်ဆရတာတဗီစင်က Reuters သတင်းဌာနနဲ့တီးတဲ့မေးမြန်းခန်းမှာပြောလိုက်တာပါအင်အားချိနဲ့လာရဲဆိုပေမဲ့အာနာနဲ့လက်နက်ရှိနေစေဖြစ်တဲ့အတွက်ကြောင့်မလို့စိစက်ညှိနှိုင်းတင်တယ်လို့ယူဆကြောင်းလည်းအကြံပေးခဲ့ပါသေးတယ်။ထိုင်းနိုင်ငံနဲ့နေဆက်ဒေသတွေအပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတော်လိုင်းအင်အားစုတွေနဲ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ဖွဲ့တွေအရေးနိုင်လာတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲထိုင်းဝန်ကြီးချုပ်ရဲ့အခုလိုမှတ်ချက်ထွက်ပေါ်လာတာပါ။ပြီးခဲ့တဲ့ဩဂုတ်လကထိုင်းဝန်ကြီးချုပ်ဆရတာအာနာရခဲ့ပြီးတဲ့နောက်ပိုင်းထိုင်းအစိုးရဟာမြန်မာအရေးဖြည့်ရှင်းဖို့ကြိုးပမ်းမှုတွေရှိခဲ့ပါတယ်။မက်ရှလာတို့ကလည်းထိုင်းပါလီမန်မှာမြန်မာအရေးဆွေးနွေးမှုတွေရှိခဲ့တယ်လို့စာနာမှုအကူအညီပေးရေးအစီအစဉ်တွေကိုလည်းစတင်ခဲ့ပါတယ်။မြန်မာနိုင်ငံသားစီစီလုံးလုံးညီညီညွတ်ညွတ်နဲ့ငြင်းချမ်းသာရမယ်ဆိုရင်ထိုင်းနိုင်ငံကအမျက်အစွန်အများဆုံးရမယ့်နိုင်ငံပါလို့လည်းထိုင်းဝန်ကြီးချုပ်ကပြောသွားပါသေးတယ်။မနေ့ကမှလည်းထိုင်းအစိုးရအဖွဲ့ဝင်ဝန်ကြီးတွေစစ်ဘက်ဆိုင်ရာအကြီးအကဲအရာရှိတွေလုံခြုံရေးအရာရှိတွေနဲ့မြန်မာအရေးအစိုးရရဲ့မူဝါဒနဲ့ပတ်သက်လို့ဆွေးနွေးဖို့စီစဉ်ထားတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ထိုင်းအစိုးရပြောရေးဆိုခွင့်ရှိသူကတော့ထိုင်းအစိုးရအနေနဲ့သူ့ရဲ့မူဝါဒအတိုင်းနိုင်ငံတကာပြည်ပခန့်တွေမှာဗတ်မလိုက်ပဲပြည်ပခန့်ကိုငြင်းချမ်းစွာကင်တွယ်ဖြည့်ရှင်းသွားမယ်လို့မြန်မာအရေးနဲ့ပတ်သက်ပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။ထိုင်းနိုင်ငံမဲဆောက်မြို့မှာအရေးပေါ်လေရင်စဉ်သက်ခွင့်တောင်းခံထားတဲ့စစ်ကောင်စီကနောက်ထပ်လေရင်နှစ်ခေါက်ဆေလွတ်မဲ့အစီအစဉ်ကိုဖျက်လိုက်ကြောင်းထိုင်းနိုင်ငံသားဝန်ကြီးဌာနကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ကရင်ပြည်နယ်မှာမကြသေးခင်တုန်းကတိုက်ပွဲတွေအတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေကစီရင်နေငယ်ပြီးတော့အရေးပေါ်ကယ်ဆယ်ရေးလေရင်စဉ်သက်ခွင့်ပြုဖို့ထိုင်းနိုင်ငံကိုခွင့်ပြုချက်တောင်းခံထားပေမဲ့ပထမတစဉ်မနေ့ကရောက်လာခဲ့ပြီးတော့အစီအစဉ်ကိုရုတ်တရက်ဖျက်လိုက်တာလို့လည်းထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့တန်နဝတ်ဆရီခူလ်ကိုကိုးကားပြီးတော့ထိုင်းသတင်းတွေမှာဖော်ပြပါရယ်လူသားချင်းစာနာမှုနဲ့အရေးပေါ်လေရင်၃ချိန်စဉ်သက်ခွင့်ပြုထားပြီးတော့မနေ့ကပထမဆုံးရောက်လာတဲ့လေရင်မှာတော့လက်နက်တွေမပါဘူးလို့ပြောပါရယ်ဒီကနေ့တနင်္လာနေ့နဲ့အင်္ဂါနေ့အထိစဉ်သက်ဖို့ကိုလည်းအစောပိုင်းတုန်းကစီစဉ်ထားပါတယ်။မနေ့တုန်းကတော့မဲဆောက်မြို့ရဲ့လေရင်ခွေးမှာမြမမျိုးသားလေကြောင်းလိုင်းလေရင်ရောက်လာပြီးတော့တိတ်မကြခင်မှာပဲပြန်ပြီးတော့ထွက်ခွာသွားတယ်လို့ထိုင်းသတင်းတချို့မှာဓာတ်ပုံအနေနဲ့တကွဖော်ပြပါတယ်။ထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးဂျက်ကတ်ဖွန်ဆန်မနီကတော့အရက်သားတွေကိုသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေနဲ့အတူပြန်ပြီးတော့ခေါ်ဖို့စစ်တပ်ဘက်ကနေပြီးတော့အရက်ဖက်လေရင်တွေဆေလွတ်ခွင့်တောင်းခံခဲ့တာဖြစ်ပြီးတဏ္ဍမရေးရာပစ္စည်းတွေကိုတည်ယူပို့ဆောင်တာဟာလုံရိုးလုံစင်သားဖြစ်ပါတယ်လို့လူမှုကွန်ရက်မှာပြောဆိုထားပါတယ်။အရာရှိကြီးချို့အပါဝင် လက်နက်ချတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဝန်ထမ်းတွေကိုပြန်လွှတ်ပေးဖို့စီစဉ်နေကြောင်းလက်နက်ကိုင်ဖွဲ့စည်းတွေနဲ့နှီးဆက်သူတချို့က VOA ကိုပြောပေမဲ့တီးခြားအတည်ပြုလို့မရသေးသလိုစစ်ကောင်စီဘက်ကလည်းတရားဝင်တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။မကြသေးခင်လတွေကစဆလို့နေဆက်ဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်ရာကနေစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဟာမကြခဏဆိုသလိုအိမ်နီးချင်းနိုင်ငံတွေဘက်ကိုထွက်ပြေးနေကြတာဖြစ်ပါတယ်ရှင်။
တောင်တရုတ်ပင်လယ်ပြင်မှာသင်္ဘောချင်းတိုက်မိတာတွေအပြင်းနဲ့မိသက်ရေပိုက်နဲ့ထိုးတဲ့လုပ်ရမျိုးတွေနောက်ထပ်မဖြစ်အောင်ဆွေးနွေးဖို့အတွက်ဖိလစ်ပိုင်သမ္မတဖာဒီနယ်မာကော့စ်ဂျူနီယာကတရုတ်ကိုဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတင်းမာမှုတွေရောပါရေးဖိလစ်ပိုင်ကတရုတ်နိုင်ငံကိုဆက်လက်ပြောဆိုနေပေမဲ့တရုတ်အစိုးရခေါင်းဆောင်တွေနဲ့ဆွေးနွေးနိုင်မဲ့နည်းလမ်းတွေကုန်ခန်းလာနေပြီလို့လည်းဖိလစ်ပိုင်သမ္မတကပြောပါတယ်။ဂျပန်၊ဩစတြေးလျ၊အမေရိကန်တို့နဲ့မကြသေးမီကပြီးဆုံးခဲ့တဲ့ပူးတွဲရေကြောင်းသွားလာမှုကြောင့်တရုတ်နဲ့ပင်လယ်ပြင်မှာဖြစ်ပွားနေတဲ့တင်းမာမှုတွေကိုရှော့ချနိုင်နေမယ်လို့မျှော်လင့်ကြောင်းလဲသူကထပ်လောင်းပြောကြားခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်မှာ၄နိုင်ငံကစစ်သင်္ဘော၅ဆင်းပါတဲ့ပူးတွဲရေကြောင်းလေ့ကျင့်မှုတွေကိုတနင်္ဂနွေနေ့ကပြုလုပ်ခဲ့တာပါ။ယခုသတင်းပတ်နောက်ပိုင်းမှာလဲဂျပန်၊အမေရိကန်နဲ့ဖိလစ်ပိုင်ခေါင်းဆောင်တွေဟာတောင်တရုတ်ပင်လယ်ပြင်အတွင်းမှာလက်တလောဖြစ်ပွားနေတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ဝါရှင်တန်မှာထိပ်သီးဆွေးနွေးပွဲတစ်ရပ်ကိုပြုလုပ်သွားမှာလဲဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအပါအဝင်မြောက်အမေရိကတိုက်နိုင်ငံတွေမှာတော့ဒီကနေ့နေအပြည့်အဝကြက်တာကိုစောင့်ကြည့်ဖို့အတွက်အကြီးအကျယ်ပြင်ဆင်နေကြပါတယ်။နေရဲ့ရှေ့ကနေလကဖြတ်သွားရမှာတော့၄မိနစ်ခွဲလောက်အမှောင်ကျပြီးတော့နေကြက်သွားမှာဖြစ်ပါတယ်။အဲ့လိုနေကြက်တာကိုအမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ကဆီကိုနိုင်ငံတွေမှာလူပေါင်းတန်းနဲ့ချီပြီးတော့စောင့်ကြည့်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Vermont နဲ့ Maine ပြည်နယ်တွေမှာရာသီဥတုတာယာပြီးတော့နေကြက်တာကိုအပြည့်အဝခံစားနိုင်မယ်လို့ခန့်မှန်းထားပြီးတော့ကျမတို့ VOA ရုံးချုပ်ရှိတဲ့ Washington DC ရဲ့အနီးတစ်ဝိုက်မှာတော့နေကြက်တာကိုအပြည့်နီးပါးသာမြင်ကြရမှာဖြစ်ပါတယ်။ရာသီဥတုကောင်းတဲ့နေရာတွေမှာတော့နေကြက်တာကိုကောင်းကောင်းမြင်ကြရမှာဖြစ်ပေမဲ့လို့အထူးဖန်တီးထားတဲ့မျက်မှန်လေးနဲ့ပဲကြည့်ရှုကြပါလို့ကျွမ်းကျင်သူတွေကသတိပေးနှိုးဆော်နေပါတယ်။အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့9နှစ်တုန်းကနေကြက်တာကိုနောက်ဆုံးအကြိမ်တွေ့ခဲ့ရပါတယ်။ဒီကြိမ်လောက်တော့အချိန်မကျခဲ့ပါဘူးအခုလိုမျိုးနေအပြည့်အဝကြက်တာမျိုးကိုတော့အမေရိကန်ပြည်ထောင်စုမှာနောက်တစ်ကြိမ်မြင်ရဖို့22နှစ်ထပ်ပြီးတော့စောင့်ဆိုင်းရအောင်မှာဖြစ်ပါတယ်ရှင်ဧပြီလ8ရက်တနင်္လာညရဲ့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါရစေ။အရင်ဆုံးတော့ပြင်းဦးလွင်စစ်တပ်ကတူကိုမန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့နောက်ဆုံးရသတင်းကိုတင်ပြပေးကြပါရစေ။ပြင်းဦးလွင်မှာရှိတဲ့စစ်တပ်ကတူကိုရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးတော့အဆောက်အဦတချို့ထိမှန်ပျက်စီးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါရစေ။မြင်းချံမြို့နယ်ထဲမှာတော့စစ်တပ်ကနေမြရှင်းလင်းရေးအတွက်မှာအရက်သား3ဦးတပ်ဖြတ်ခံရပြီးတော့နေနေမိချိုခံနေရပါတယ်။ရန်ကုန်ကပေးပို့ထားတဲ့မန္တလေးတိုင်းတွင်းကနောက်ဆုံးရအခြေအနေတွေကိုကိုခင်မောင်စိုးမင်းပြောပြပေးပါရှင်
။မန္တလေးတိုင်းပြင်းဦးလွင်မြို့နယ်ထဲမှာရှိတဲ့စစ်တပ်ကတူကိုမန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဧပြီလ8ရက်ဒီကနေ့မနေ့4နာရီမှာရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တရားခွန်မှမှရှော့တိုက်ဒုံးနဲ့ပစ်ခတ်ခဲ့တာလို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။စစ်တပ်တကူတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့မန္တလေးတိုင်းပကဖတာဝန်ရှိသူတူက
ကျွန်တော်တို့ဟောပေါ့ပြင်းလွင်မှာရှိရဲစစ်တပ်ကတူ PSP ကြောင်းကိုကျွန်တော်တတ်ကတ်ထားပြီးဖြစ်ပါတယ်။ငါးလုံးပြစ်တာမှာကျွန်တော်ဒီကြီးလုံးထွက်ပါတယ်တစ်လုံးကတော့အဲ့ဒါဖြစ်ကြပါတယ်။ကျွန်တော်တတ်ကတ်ဆရဲကျွန်တော်တို့တင်နန်းရှိပါတယ်။တင်နန်းဘက်ကရှိတယ်ပြီးရင်အဲ့မှာကျွန်တော်တို့ဒီပိုင်းဒီတိရောက်ရောက်နေတယ်လို့ကျွန်တော်တို့သိရှိထားပါတယ်။ဒါကြောင့်ကျွန်တော်တို့တက်ဆွဲဖြစ်ပါတယ်။သုံးလုံးကတော့ကျွန်တော် DSC ကြောင်းနဲ့ကိုတက်တက်ကြပါတယ်။အဆောင်နဲ့ဖြိပန်တာလည်းကျွန်တော်ပြီးပါတယ်။ဒီတက်တက်ကြတယ်ဆိုတော့ကျွန်တော်တို့ပြောရပါတယ်။တစ်လုံးကတော့အဲဒီဟိုပေါ့ကျွန်တော် DSC ကြောင်းရဲ့ဒီဘက်ကကျွန်တော်တို့မြန်မာနန္ဒာဟိုတယ်နားကိုကြပါတယ်။အဲ့ဒါကတော့ပြည်သူထိခိုက်မှုတော့မရှိပါဘူး။
စစ်တပ်ကတို့တိုက်ခိုက်ခံရပြီးတဲ့နောက်စစ်တပ်ကတို့ဝင်းနယ်ကိုလူနာတင်ကားတွေဝင်သွားပြီးတေဆုံးထိခိုက်ဒဏ်ရာရတဲ့အခြေအနေကိုမသိရှိရသေးဘူးလို့လည်းကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ AB 4ရက်နေ့ကလည်းအာနာသိန်းစစ်ကောင်းဆောင်ရုံးဆိုင်နေတဲ့နေပြည်တော်စစ်ရုံးချုပ်နဲ့အေလာလီဒတ်ကိုကာကွယ်ရေးတပ်ဖွဲ့တွေကအဝေးတိုင်းဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပါသေးတယ်။အခုလိုစစ်တပ်ကတို့ကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးVOA ကစစ်ကောင်စီကိုမေးမြန်းရာမှာပြန်လည်ဖြေကြားခြင်းမရှိသေးပါဘူး။မန္တလေးတိုင်းမြင်းကြံမြို့ပေါ်ကနေထွက်လာတဲ့စစ်တပ်ကတော့ မြို့အရှိဘက်ကကျေးရွာတွေကို AB 8ရဲ့မနက်ပိုင်းမှာဝင်ရောက်ပြီးနယ်မြေရှင်းလင်းရေးတွေလုပ်ခဲ့တာလည်းဖြစ်ပါတယ်။နယ်မြေရှင်းလင်းရေးအတွင်းဆက်ရင်ကျေးရွာသား2ဦးနဲ့ရတာကျေးရွာသား2ဦးကိုတပ်ဖြတ်ခဲ့ပြီးရတာကျေးရွာနဲ့တောပူကျေးရွာကအိမ်တွေမီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မြင်းကြံဒေသခံတဦးကအခုလိုပြောပါတယ်။
ဒီပဏ္ဍီပြေကပ်ဒီဝန်လာလို့ဆိုတော့ဒီသားကံကြောင့်သားရေပေါ်မှာထွက်ပြီးကြတာခရင်းညော်ကလည်းပြေပါရောဘက်ကိုစားဖတ်နေတော့သူကတော့ဒီပုံမှန်လမ်းကြောင်းတိုင်းထွက်ပြီးကြတာထွက်ပြီးတော့ဟိုဒီခရင်းညော်ရဲ့ရောက်နေတဲ့အင်ဂျီတော်နဲ့ရောက်နေတဲ့စစ်သားကထွက်ပြီးလာပြီးတော့ဆိုတော့နောက်ပိုင်းလိုက်ပြီးတော့တနေ့နဲ့လမ်းပြတာအဲ့အဲ့နဲ့အဲ့ဒါကခရင်းညော်ကဒီစားဖတ်နေပြီးပြေတယ်ပေါ့နော်ဒီ၆ခွဲလောက်ကြတော့ခရင်းကနေပြီးတော့စစ်သားရောဝင်ပြီးတော့ဒါတော့ရွာထဲမှာလည်းအဲ့လိုပဲပြက်ကပ်ပြီးတော့ဝင်ပြီးတော့ဒါရွာအိမ်ကြီးကိုမြှို့တယ်ဒါမှမဟုတ်မြှို့တယ်အဲ့မှာဒါဒီရွာသားတို့နဲ့အဲ့လိုမျိုးဖြစ်ပြီးနေပြစ်ခံရတယ်ပြစ်ခံရတယ်ဒါတော့မှမြို့လောက်နဲ့အိမ်ကြီးကတော့နိုင်ချောင်းရင်တော့ပဲရှိတယ်ဒါပေမဲ့အကြိုင်လေးပဲဒီအဲ့မနက်9နာရီကျော်လောက်မှာဒီအဲ့ဒီတော့ဘူးလောက်နဲ့ဆက်ပြီးတော့ဝင်ပြီးတော့မြှို့တာတွေရှိတယ်အဲ့ဒါကတော့အင်ဂျီတော်များတယ်
အဲ့ဒီကျေးရွာတွေအနီးမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဘက်ကအကြောင်းမဲ့နယ်မြေရှင်းလင်းမီးရှို့ခဲ့တာလို့လဲဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာတော့အဲ့ဒီကျေးရွာတွေကဒေသခံတွေဟာနောက်ထပ်ပြစ်ခတ်လာမှာကိုစိုးရိမ်နေတဲ့အတွက်ဘေးလွတ်ရာနေရာတွေမှာထပ်ပြေးတိမ်းရှောင်နေကြရပါတယ်အခုလိုနယ်မြေရှင်းလင်းတာပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
ဒါကတော့ပြင်ဦးလင်စစ်တပ်ကတို့ကိုမန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကရှော့တိုက်ဒုံးအနေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့နောက်ဆုံးရသတင်းကိုကိုခင်မောင်ဆိုမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်မြဝတီဘက်မှာလက်နက်ချထားတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဝန်ထမ်းတွေပြန်ပို့ရေးမတိချသေးတဲ့နောက်ဆုံးရအခြေအနေကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်မြဝတီဘက်မှာမကြသေးခင်တုန်းကတိုက်ပွဲတွေတွင်မှာပိတ်မိနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့ပြီးခဲ့တဲ့ဧပြီလ5ရက်နေ့တုန်းကလက်နက်ချခဲ့တဲ့ယာနဲ့ချီတဲ့တပ်ဖွဲ့ဝင်တွေပြန်ပို့ရေးစစ်ကောင်စီကစီစဉ်နေတဲ့ဆိုတော့သတင်းတွေထွက်ပေါ်နေပေမဲ့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့ညှိနှိုင်းတာမျိုးမရှိပါဘူးလို့ပြောပါရတယ်။ထိုင်းနိုင်ငံကနေတဆင့်အရေးပေါ်လေရင်တွေနဲ့ပြန်ခေါ်ထုတ်နိုင်တယ်ဆိုတော့ခံမှန်းမှုတွေထွက်ပေါ်နေပေမဲ့လည်းစစ်ကောင်စီတပ်ဖွဲ့တွေနဲ့ဝန်ထမ်းတွေပြန်ပို့ရေးကမရေမရာဖြစ်နေစေဖြစ်ပါတယ်။အပြည့်အစုံကိုတော့ VOE မြန်မာပိုင်းထိုင်းခြေဆိုင်သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်မြဝတီခရိုင်တွင်မှာပိတ်မိနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့ပြီးခဲ့တဲ့ဧပြီလ5ရက်နေ့ကလက်နက်ချခဲ့တဲ့စစ်တပ်အင်အား600ကျော်ကိုပြန်ပို့ဖို့အတွက်မြန်မာစစ်ကောင်စီကထိုင်းဘက်ကိုညှိနှိုင်းခဲ့ပြီးမဲဆောက်ကနေလေကြောင်းခရီးစဉ်တွေစီစဉ်ခဲ့တာလို့သိရှိရပေမဲ့ KNU ကထိမ့်သိမ်းထားတဲ့တပ်သားတွေကိစ္စဘယ်သူကမှညှိနှိုင်းတာမရှိသေးဘူးဆိုပြီးKNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒါ့အပြင်နေရမပြန်လို့တဲ့စစ်သုံးပတ်အနေနဲ့သူတို့မိသားစုတွေကိုတော့အတင်းအကျပ်ပြန်ပို့မှာမဟုတ်ဘူးလို့လည်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ်
။ဟုတ်ညီလေးညီမမရှိဘူး။ KNU ကလည်းလိုပဲဆုတ်တယ်။ဒါပေမဲ့အဲ့လိုမျိုးသူတို့ပြန်ပို့မှာမပို့ဘူးဆိုတာခေတ်ကတော့သူတို့ပုံမှာလည်းမူတည်လို့တော့ဒီအနေနဲ့ဟိုကျွန်တော်ကတုတ်ပိုင်းနေနေပဲရှိတယ်။တုတ်ပိုင်းနေနေပဲအဲ့ဒီတော့သူတို့ဘယ်လိုဆက်လုပ်မလဲဆိုတော့ဒီနိုင်ငံလုံးပေါ်လေတော့တော့ဒီနေရာတော့ကျွန်တော်တို့ကိုယ်တိုင်ဆန္ဒဟိုပြန်လို့ရမပြန်လို့ဘူးဆိုတာလည်းပုံလည်းမှုပြီးလေတော့တဲ့တုတ်ပန်းနေနဲ့ကုညီဆောက်ချလို့ရတော့ကုညီဆောက်ချပေးတာလေနောက်တစ်ခုကဟိုသူတို့ကိုပြန်ပို့လို့ပြန်ပို့မယ်သူတို့ရဲ့ဆန္ဒသဘောထားအဲ့ဒါလေးကလို့ရသူတို့ဆန္ဒသဘောထားဆိုတာသူတို့ဟိုရောက်ပြေးရေးခံအရေးယူခံရမယ်လေဒီလိုဆိုတော့လေဟိုမပြန်လာကောင်းမယ်လို့ဆုံးဖြတ်တဲ့လူတွေရှိကောင်းရှိတယ်ဟုတ်အတင်းရဲ့ပြန်ပို့ကြရင်ရှိတယ်ကျွန်တော်ဟုတ်ကဲ့
ဧပြီလ9ရက်နေ့ညကမဲဆောက်အပီပီဆိုင်ရာလေစိတ်ကနေမြဝီခရိုင်တွင်းကဌာနဆိုင်ရာဝန်ထမ်းတွေတာဝန်ရှိသူတွေကိုပြန်ပို့မယ်လို့သတင်းထွက်ပေါ်ခဲ့ပေမဲ့လူမပါပဲနေရင်ကပြန်တန်းသွားခဲ့တယ်လို့အဲ့ဒီလေစိတ်ထဲမှာထိုင်းဘက်ကလုံခြုံရေးတွေတင်းကျပ်ထားပြီးထိုင်းသတင်းတောက်တွေကိုလည်းဝင်ခွင့်မပြုခဲ့ပါဘူးဒါပေမဲ့ငွေကြေးတွေတည်ဆောင်သွားတယ်လို့ယူဆရကြောင်းထိုင်းသတင်းတောက်တွေကလည်းပြောပါတယ်ဒါဟာဘန်နာငွေကြေးတွေကိုသာပို့ဆောင်ခဲ့တာဖြစ်တယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေကပြောပါတယ်
။အဲဒီဘန်ဘန်နာငွေဖြစ်မှာပေါ့ဘန်နာငွေတွေတော့ယုံငွေတွေသာပြီးတော့နေလက်ကုန်တွေလိုငွေတွေရှိမှာပေါ့။အာငွေကြေးတွေအဲ့ဒါပဲတင်ပြီးကြောင်းရတယ်ဘူးတော့မပါပါဘူး
။ဧပြီလ6ရက်နေ့နေစွဲနဲ့ရန်ကုန်ကနေမဲဆောက်ကိုအရေးပေါ်လေကြောင်းပြေးစဉ်ပြန်တန်းခွင့်ပေးဖို့ထိုင်းနိုင်ငံဘက်ကအကြောင်းကြားစာပေးပို့ခဲ့ပြီးတဲ့နောက်အများစုက ညဝီမျိုးကဌာနဆိုင်ရာဝန်ထမ်းတွေနဲ့သင်ငန်းကြီးနောက်အခြေချစစ်ဗျူဟာကဗျူဟာမှုအပါအဝင်အရာရှိအဆင့်68ဦးတပ်သားအဆင့်401ဦးရဲမေ59ဦးနဲ့တပ်မိသားစုဝင်82စုစုပေါင်း619ဦးကိုပြန်ခေါ်မယ်လို့ယူဆထားပေမဲ့ဧပြီလ9ရက်နေ့ကလာခဲ့တဲ့မြန်မာလီရင်နဲ့ဗန်နေကငွေတက်တာတွေကိုသာတည်ဆောက်မှုတွေဖြစ်ခဲ့တာပါဧပြီလ10ရက်နေ့မှာတော့ရန်ကုန်ကနေလီရင်လာတာကိုတော့မကြားသိရသေးပါဘူးဒီလိုအခြေအနေတွေဖြစ်ပေါ်ခဲ့ပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။ဒါကတော့ကရင်ပြည်နယ်မြဝတီမှာလက်နက်ချစစ်ကောင်စီတပ်ဖွဲ့တွေနဲ့ဝန်ထမ်းတွေပြန်ပို့ရေးမတိမချဖြစ်နေသေးတဲ့အခြေအနေကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီလိုမျိုးထိုင်းနိုင်ငံကိုအရေးပေါ်လေရင်ဆီလွတ်တဲ့ကိစ္စနဲ့လက်နက်ချတဲ့စစ်ကောင်စီတပ်ဖွဲ့တွေဝန်ထမ်းတွေကိစ္စနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာလက်တလောမကြားရသေးပါဘူး။ထိုင်းနိုင်ငံမဲဆောက်မြို့မှာအရေးပေါ်လေရင်စင်တခွင်တောင်းခံထားတဲ့စစ်ကောင်စီဘက်ကတော့နောက်ထပ်လေရင်နှစ်ခေါက်ဆေလွတ်မဲ့အစီအစဉ်ကိုဖြတ်လိုက်ကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပဲပြောထားပါဗျ။သောရရှင်များရှင်ဆက်ပြီးတော့စစ်ကောင်စီဗျူဟာမူးနဲ့စစ်ကောင်စီရဲ့တပ်သားတချို့ကိုတိုက်ပွဲတွေထဲမှာဖမ်းဆီးရမိတယ်ဆိုတာကိုကချင်ဘက်ကကြေညာတဲ့သတင်းကိုဆက်ပြီးတင်ပြပေးကြပါမယ်။ကချင်ပြည်နယ်မိုးမောက်လွယ်ကျေလန်းကစိန်လုံစခန်းကနေဆုတ်ခွာသွားတဲ့စစ်ကောင်စီတပ်ကဗျူဟာမူးတွေနဲ့တပ်ဖွဲ့ဝင်တော်တော်များများကိုစနေနေ့တုန်းကဖမ်းဆီးရမိပါတယ်လို့ KIA ကချင်လွတ်လပ်ရေးတပ်မတော်ကအတည်ပြုပြောကြားပါတယ်ဒီရက်ပိုင်းမှာတော့ကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေကအတန်ငယ်ငြိမ်သက်နေပါတယ်ဒါပေမဲ့ဒီမနက်မှာတော့မိုးမောက်မြို့နယ်ဘက်မှာစစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်တာရှိခဲ့တယ်လို့ဝိုင်းမော်မြို့ဘက်မှာလည်း KIA နဲ့ဝူရန်ပြည်သူစစ်အကြမ်းမှာစစ်ရေးတင်းမာမှုတွေရှိနေပါတယ်ရန်ကုန်ကပေးပို့ထားတဲ့ကချင်ပြည်နယ်ဘက်ကစစ်ရေးနောက်ဆုံးရအခြေအနေတွေကိုကိုစီသူကစူးစီးတင်ပြပေးထားပါတယ်
မုံမောင်မြို့နယ်စိန်လုံရွာကစစ်ကောင်စီရဲ့ဗျူဟာကုန်းကိုဒီလတရက်နေ့မှာ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူခဲ့တဲ့နောက်ဆုတ်ခွာသွားတဲ့ဗျူဟာမူးနဲ့တပ်ဖွဲ့ဝင်တွေကိုလိုက်လံရှင်းလင်းရမှာစစ်ကောင်စီရဲ့ဗျူဟာမူးကို KIA ဘက်ကတုံ့ပန်းအဖြစ်ဖမ်းဆီးခဲ့တာပါဒီဖမ်းဆီးမှုဟာဒီလ6ရက်နေ့ကမုံမောင်မြို့နယ်ကြောက်စခန်းရွာအနီးမှာဖြစ်တယ်လို့ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအတည်ပြုပြောပါတယ
်စိန်လုံတိုက်ပွဲဖြစ်တဲ့အချိန်မှာအထွေပေးသွားတဲ့ဗျူဟာမုန်းနဲ့ဒီစစ်တပ်အဖွဲ့တွေပေါ့နော်ဟိုမုန်းပေါက်နန်းကကြောက်ခန်းဝန်းကျင်မှာကျွန်တော်တို့လည်းပြန်ပြီးမှတွေ့ရင်ဆက်တိုက်ပွဲတွေဖြစ်တယ်ကျွန်တော်တို့အဖွဲ့တွေလည်းလိုက်ရှင်းတဲ့သဘောမျိုးပေါ့ကအဲ့ဒီချိန်မှာဗျူဟာမုန်းအပါပေါ့နော်စစ်တပ်တော်များကတော့စစ်တုပ်ပန်းနေနဲ့ဖမ်းမိတာရှိပါတယ်6ရက်နေ့မှာဖြစ်ပါတယ်အဲ့ဒါကတော့ဧပြီလ6ရက်နေ့စနေနေ့မှာဖြစ်ပါတယ်
KMG ကကချင်သတင်းဌာနကတော့ဖမ်းဆီးခံရတဲ့ဗျူဟာမူးဟာဗိုလ်မှူးကြီးထွန်းထွန်းလက်ဖြစ်ပြီးသူနဲ့အတူစစ်ကောင်စီတပ်သား26ဦးခန့်အရှင်ဖမ်းမိကြောင်းဖော်ပြပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့သူ့အနေနဲ့ဗျူဟာမူးအမည်နဲ့တပ်သားဦးရေကိုအတိအကျမသိကြောင်းပြောပါတယ်။ပြီးခဲ့တဲ့မတ်လ29ရက်နေ့ကလည်းမိုးမောင်းမြို့နယ်မန်နောင်ကျေးရွာဘက်ကတိုက်ပွဲမှာတပ်မ88တပ်မမူဗိုလ်မှူးချုပ်မင်းထွတ်ဦးဒဏ်ရာရခဲ့ပြီးတော့ဗမော်ဆေးရုံမှာတေဆုံးခဲ့ကြောင်း KIA ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ပတ်အတွင်းကမူးမောင်းနဲ့မန်စီမြို့နယ်တွေအတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပေမဲ့ဒီရက်တွေမှာတော့အတန်အသင့်ငြိမ်သက်နေပါတယ်ဒီကနေ့မနက်ပိုင်းမှာတော့မူးမောင်းမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဒီမနေ့လင်းနိုင်ရေးဖွဲဝင်းကျင်လောက်မှာမနေ့စိုးကြီးပေါ့နော်အချိန်မှာဟိုနားလိုက်ခူးလီဝင်းကျင်လောက်မှာပေါ့နော်အဲဘုံဆက်ကဆက်ပတ်သက်တဲ့ဘုံကျဲတွေဆိုတဲ့တဲ့ထွက်ပါတယ်အဲ့ဒီမှာကတော့တိုက်ပွဲကြီးတော့မရှိဘူး။ဟိုကေဖွဲ့တွေပေါ့နော်။ဒါနဲ့မလဲနေလေကြတယ်။ဒီမင်းချင်းလေးရုပ်ကအဲ့ဒါဒီကိုညာချင်းလို့ဘုံကျဲတာကတော့မသိဘူးနော်။အတိကျတော့မသိရဘူး
။မိုးမောက်ဒေသခံတူကတော့မိုးမောက်မြို့နယ်တာစီရွာဘက်မှာ Wine 12 လေရင်နဲ့ဘုံကျဲခဲ့ကြောင်းပြောပါတယ်။ဒီချိန်ထဲမှာပဲမိုးမောက်မြို့နယ်ဝူရန်နဲ့ဝါရှောင်းရွာဘက်တွေမှာKIA နဲ့ဝီယန်ပြည်သူစစ်အကြာစစ်ရေးတင်းမာမှုတွေရှိနေကြောင်းဝိုင်းမော်အခြေစိုက်ခလာရ58မှာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းဝိုင်းမော်ဒေသခံတူကပြောပါတယ
်ဝိုင်းမော်နေဝဆောင်တော့လမ်းပေါ်အဲ့ဒီဝီယန်နဲ့ဒီဝဆောင်မြောက်ပြင်ကြားလောက်မှာတော့နည်းနည်းတော့တင်းမာမှုတွေတော့ဖြစ်နေတယ်ထိပ်တွေ့မှုတွေနည်းနည်းနဲ့ဖြစ်ပြီးတော့အခုလုံခဲ့တဲ့တောက်ချာနေတော့လည်းဆက်ပြီးတော့ဖြစ်တယ်ဟာတောက်ချုပ်လည်းဖြစ်နေတယ်ဒါပေမဲ့ဒီနေ့တော့နှိမ့်နေတယ်ကလေးတိုက်ပွဲကြီးကြီးမားမားဖြစ်တာတော့မရှိဘူး။ဟိုတောက်ချင်ရတော့နည်းနည်းဖြစ်တယ်။လက်ထဲမှာဟိုကျွန်တော်တို့88ဘက်ကနေပြစ်တဲ့ဟာတော့ဟိုအခုလော်ရီနေစင်ရဆက်လို့ပြောမှာ
။ဝီယန်ရွာအနီးမုတ်ကျိတ်ကျွာအနီးကဝိုင်းမော်နှစ်ချင်းခရိယံအဖွဲ့ချုပ်စန်းစာကြောင်းအတွင်းကို လနဲ့ကြီးကြီးကြားရောက်ပောက်ကွဲခဲ့တာတွေရှိခဲ့ကြောင်းလူထိခိုက်တော့မရှိကြောင်းပြောပါတယ်ဒီလ9ရက်နေ့ညပိုင်းကဝူယန်ပြည်သူစစ်ခေါင်းဆောင်နေအိမ်ကို KIA ပူးပေါင်းတပ်တွေကမီးရှို့ခဲ့တယ်လို့ဝူယန်ရွာက KIA နဲ့ဆက်ဆက်တဲ့ဆိုသူတွေနေအိမ်ကိုလည်းပြည်သူစစ်တွေကပြန်လည်မီးရှို့ခဲ့ပါတယ်ကချင်ပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးကချင်လူလက်ရေးတပ် KIA ဟာပြီးခဲ့တဲ့မတ်လ9ရက်နေ့ကစတင်ပြီးသူတို့ဌာနချုပ်လိုင်ဇာအနီးနဲ့ပြည်ကျင်းနာဗမော်လန်တစ်လျှောက်ဝိုင်းမော်နဲ့မိုးမောက်မြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်ခဲ့ပါတယ်။မတ်လ29ရက်နေ့မှာတော့မိုးမောက်လွယ်ကျဲကားလမ်းတစ်ကျောကိုတိုက်ခတ်ခဲ့ပြီးတိုက်ပွဲတစ်လကြာကာလအတွင်းမှာစစ်ကောင်စီတပ်စခန်းအကြီးတပ်စခန်းငယ်စုစုပေါင်း60နီးပါးကိုတင်းယူခဲ့ပါတယ်။ဒီလပိုင်းမှာတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးစခန်းဖြစ်တဲ့လွယ်ကျဲမြို့ကိုလည်း KIA ကထိန်းချုပ်ထားလိုက်ပါတယ်ခင်ဗျာ။
ဒါကတော့စစ်ကောင်စီရဲ့ဗျူဟာမူးနဲ့စစ်ကောင်စီတပ်သားတချို့ကိုတိုက်ပွဲအတွင်းမှာဖမ်းဆီးရမိတယ်ဆိုတာကိုကချင်လွတ်လပ်ရေးတပ်မတော် KIA ကချင်ညာတဲ့ဖြစ်စဉ်သတင်းကိုတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်ချေယာနဲ့ချီပြီးတော့မီးလောင်ပျက်စီးခဲ့တဲ့မွန်ပြည်နယ်ဓမ္မသက်ကျေးရွာကိုဒီကနေ့စစ်ကောင်စီလေရင်တွေလာပြီးတော့မှထပ်ပစ်ခတ်တဲ့သတင်းကိုတင်ပြပေးစီမားတယ်။မွန်ပြည်နယ်ကြိုင်မြောမြို့နယ်မှာရှိတဲ့ဓမ္မသက်ကျေးရွာကိုဒီကနေ့မှာတော့စစ်ကောင်စီကလေရင်နဲ့လာရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေရင်နဲ့ပစ်ခတ်တာကြောင့်ရွာမီးလောင်တာကိုတစ်ဖက်ကန်းကနေမြင်နေရတယ်လို့လည်းစစ်ရှောင်းကူညီပေးနေသူတွေက VOA ကိုပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးမမျှတစင်အောင်ပြောပြပေးပါမယ်
။ဒီကနေ့ April 10ရက်တနင်္လာနေ့နေ့လေ3နိုင်ဝန်းကျင်လောက်မှာစစ်ကောင်စီလေရင်ဟာမွန်ကရင်နယ်ဇက်ကဓမ္မသကြီးရွာကိုနိုင်နေချီပြန်ဝဲပြီးတော့ပြစ်ခတ်ခဲ့တာပါဒီလိုလိုင်အောင်ပြစ်ခတ်တာကြောင့်မီးထက်လောင်ကျွမ်းပြီးတော့မီးခိုးငွေတက်လာတာကိုတွေ့ရတယ်လို့ဓမ္မသစစ်ဆောင်တွေကိုကူညီပေးနေသူတူကပြောပါတယ
်ဘူးလေမာဓမ္မသမှာပြစ်နေတော့မယ်မလေးကြီးလည်းဝဲနေတယ်သူသမားကြီးထင်ကြနေဘူးအော်မကျွတ်သေးဘူးမာသူကမာဒီ95ရာခိုင်နှုန်းလောင်သွားပြီအခုကတော့ဒီခုနကမာမီးလောင်မိခိုးငွေတယ်ကျွန်တော်ဒီဒီမိနယ်ကနေဈာန်ကြည့်လိုက်မယ်ဆိုရင်မိခိုးငွေတွေတွေ့တယ်ဒီနေ့လည်းမာတန်တာယူအောင်မိထလောင်တော့မယ်သူပြနေတော့မယ်ပန်တရားလာလေရင်လေးလမ်းပြတာလေရင်နဲ့ဒီသူလူသူတွေထွက်ပြေးကောင်းပြီဒီလိုတက်မှာယူရတဲ့လမ်းပြနေတယ်သူပြနေတော့မယ်လေရင်နဲ့
ဓမ္မသားကြီးရွာကိုပြီးခဲ့တဲ့မတ်လ29ရက်နေ့ကလေးကစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံနေအိမ်ယာနေချီမိလောင်ကျွန်းပျက်စီးခဲ့ပါတယ်နောက်တနေ့မတ်လ28ရက်နေ့မှာလဲစစ်သည်မော့ကနေလက်နက်ကြီးတွေနဲ့ထပ်ပြီးတော့ပစ်ခတ်တိုက်ခိုက်တာကြောင့်မိထပ်ပြီးတော့လောင်ကျွမ်းပြီးရွာလုံးကျွတ်ထွက်ပြေးကြရတာပါ။ဂျိုင်းမြစ်ဘေးကဓမ္မသကြီးရွာမှာပြီးခဲ့တဲ့မတ်လတုန်းကနေအိမ်တွေမီးလောင်နေတဲ့အချိန်ဒေသခံတွေကုန်းလမ်းကထွက်ခွာလို့မရပဲဂျိုင်းမြစ်ကနေတဆင့်အများစုကိုကယ်ထုတ်ခဲ့ရပါတယ်။အခုခါအဲ့ဒီရွာကန်စစ်ဘေးရှောင်တွေဟာနေရာအနက်မှာရှိနေပြီးတော့အကျုံးတလူနေထိုင်နေရပါတယ်။တချို့ကတော့တောင်ကြီးမှာရှိတဲ့ဂူရီတွေမှာနေနေရပြီးအခုလိုရာသီဥတုပူပြင်းတဲ့အချိန်မှာဝမ်းပြက်ဝမ်းလျှော်ယောဂနဲ့နေမကောင်းဖြစ်နေကြတယ်လို့သိရပါတယ
်။ဆစ်ဆောင်တွေကခုမှစာနာရိတ်ခါတယ်လိုအပ်နေ။နောက်ပြီးတော့ခုမှကုသယောဂတွေပြီးကိုပူတော့ဘိုင်အောင်တာတော့ဆုံးရှုံးတာတော့စာဖြစ်နေတယ်။ကူမာတောင်ချွေမှာစီးတဲ့ကူတွေပဲအောင်ပြီးတော့နေနေကြတယ်အင်းမျို
းမိဘတင်ပြည်သူတွေနဲ့စစ်ဘေးဒုက္ခသည်တွေအတွက်အခုချိန်မှာစားနပ်ရိက္ခာကအဓိကလိုအပ်ချက်ဖြစ်နေတယ်လို့စစ်ဆောင်ကူညီသူတူကပြောပါတယ
်အဓိကကျွန်တော်ထားနေတာကမှစားနပ်ရိက္ခာပဲကျွန်တော်လိုလာတာဒီစစ်ဘေးဆောင်မှာလေအဖို့ထဲတယ်မလိုလာပါဘူးအချို့လူကအဖို့ထဲလာလူတယ်စစ်ဘေးဆောင်ကအဖို့ထဲပါတဲ့ဖမ်းဖို့ပါဖို့မသိတော့ဘူးအဓိကမှနေတဲ့လူကသွားလိုက်ရတာပဲလို့ရတယ
်။မွန်ပြည်သစ်ပါတီစည်ရနာရှင်တိုက်ဖြည့်ရေးအဖွဲ့မွန်ပြည်လူမျိုးရေးတပ်တော် MLA ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA အပါအဝင်ပြည်သူ့ကာကွယ်ရေးတပ် PDF နဲ့မဟာမိတ်ပူးပေါင်းတပ်တွေကကော့ဘင်းရဲစခန်းကိုပြီးခဲ့တဲ့မတ်လကဝင်ရောက်တိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်ဓမ္မတကော့ဘင်းကော့ပေါက်ကော့ကြိုက်ကော့ဝမ်ကော့ဒွန်းကော့ပနာအင်္ဂစင်နဲ့အနီးနားကျေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းရေကြောင်းအသုံးပြုပြီးတော့ပစ်ခတ်ခဲ့ပါတယ်။ဓမ္မသကျေးရွာကိုလည်းဒီကနေ့နေ့လယ်ပိုင်းမှာလေကြောင်းကထပ်ပြီးတော့ပစ်ခတ်ခဲ့ပြီးရွာမီးလောင်နေတဲ့အခြေအနေကိုမလန့်မကန့်ကမြင်တွေ့ရပြီးအခြေအနေအသေးစိတ်တော့မသိရသေးပါဘူး။စစ်ကောင်စီဘက်ကတော့ဓမ္မသကျေးရွာအခြေအနေနဲ့ပတ်သက်လို့ပြီးခဲ့တဲ့မတ်လကလေးကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်။
ဒါကတော့မွန်ပြည်နယ်ဘက်ကစီးရဲအခြေအနေကိုမမြတစင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ်။ဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ရှုစားနာဆင်ရဖို့ရှိပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်ဧပြီလ10ရက်တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ရခိုင်ဒေသစစ်ကောင်စီတပ်သားစုဆောင်မှုဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တော် AA တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်စစ်ဘေးဒုက္ခသည်တွေအခက်အခဲကြုံနေရတယ်လို့စစ်ကောင်စီရဲ့စစ်သားစုဆောင်မှုတွေကြောင့်မို့လို့စစ်ကောင်စီထိန်းချုပ်ထားတဲ့နယ်မြေတွေကဒေသခံရခိုင်လူငယ်တွေရောရိုဟင်ညာလူငယ်တွေအတွက်ပါစိုးရိမ်စရာဖြစ်နေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းတော်မှတ်စုကိုကိုသားညူဦးကစူးစီးတင်ပြပေးထားပါတယ်။
မြန်မာနိုင်ငံနောက်ချမ်းရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်ကောင်စီနဲ့အီအီကြားတိုက်ပွဲတွေပြင်းထန်လာတာနဲ့အတူပဲဒေသခံတွေတွာလာနေထိုင်ရေးနဲ့စားဝတ်နေရေးမှာအတော်လေးခက်ခဲလာပါတယ်။ရခိုင်မှာစစ်ပွဲအရှိန်ဟာတနည်းတက်တနည်းမြင့်တက်လာနေတယ်လို့ဧပြီလ2ရက်နေ့အင်္ဂါနေ့ကရခိုင်တပ်တော်အီအီဘက်ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလ13ရက်နေ့ကတကြော့ပြန်စခဲ့တဲ့ရခိုင်ပြည်နယ်တိုက်ပွဲလေးလကျော်ကာလအတွင်းအုံရင်ဆုံခွာထွက်ပြေးရတဲ့ဒေသခံ3000ကျော်ရှိတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တိုက်ပွဲကြောင့်မလို့ကုန်းလန်းရေလန်းအသွာလာပိတ်ထားသလိုအကူအညီပေးမဲ့အဖွဲ့အစည်းတွေဝင်ထွက်မှုကိုလည်းပိတ်ပင်ထားတယ်လို့ရသေတောင်ဒေသခံစစ်ပေးဒုက္ခသည်တူကပြောပါတယ
်အခုလက်ရှိအနေအထားကတော့သူတို့ကပါလာတဲ့ပေါ်လိုလက်ဝဲလက်စားတွေကိုထုခွေရောင်းချပေါ့ဗျာဟိုဒီတိုင်းပဲကြုံသလိုစားနေရတာပေါ့နောက်ပြီးတော့ဒီဟိုခက်ခဲမှာဒီဆေးဝါးကစသူတို့ဒီစားတော့ရေးကုန်ပစ္စည်းတွေကစအကုန်လုံးဈေးနှုန်းကနေဆေးစားလောက်ကိုတက်တာလေUNU တို့လည်းဒီဝင်ရောက်ပြီးတော့ဟိုကုညာကိစ္စနေတာတင့်နေဆမ်းမှာမရှိဘူးလေအဲ့တော့တော်တော်လေးအခက်ခဲရှိတယ်ညထရတာကျွန်တော်တို့ဒီရသေတော်မျိုးနေမှာဆိုလို့ရှိရင်တော့ဒီနီးဟိုနီးစက်တဲ့ရွာတွေနောက်ပြီးတော့ဒီတောက်တန်းတွေပေါ့အဲ့လိုနေရာမှာဒီဥမီလကောင်းတွေဖောက်ဟိုတတားအောက်တွေပေါ့ဗျာတတားအောက်တွေမှာနေပြီးတော့ဖီလေးထိုးဟိုအဲ့လိုနေရတဲ့လူတွေရှိတယ်နောက်ပြီးတော့ဒီရွာတွေမှာဟိုကိုခဲ့ပြီးတော့နေရတဲ့လူတွေရှိတယ်အခုတတိယမပြရသေးဘူးအပြင်းလို့မရသေးဘူးပေါ့နော
်ရခိုင်ပြည်နယ်မှာရေလန်းကုန်းလန်းတွာလာမှုတွေကန့်သက်ထားတာကြောင့်ဆန်းလိုက်အခါနဲ့အခြေခံပစ္စည်းတွေရှားပါလာနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီဘက်ကသူတို့ရှိနေတဲ့နေရာတွေမှာမြို့ရင်းအဝင်ထွက်ကန့်သက်ထားပြီးတော့ဒေသခံတွေကိုလည်းလူသားတိုင်းအဖြစ်အသုံးပြုနေတာကိုတွေ့ရတယ်လို့ရခိုင်ရေတက်ကြွလှုပ်ရှားသူတွေကပြောပါတယ်အေးသိမ့်ပိတ်ထားတဲ့ကြောက်တော်မြို့နယ်မှာလည်းဒုက္ခသည်စခန်း6ခုရှိနေပြီးတော့လာရောက်ကူညီထောက်ပံ့မှုတွေရှိတာကြောင့်စာဝန်တွေအခက်ကြုံနေရတယ်လို့ကြောက်တော်ဒေသခံတူကပြောပါတယ်
။ကျမတို့ကြောက်တော်ဖက်မှာဆိုရင်ခုဒီစစ်တေဖက်ကဆိုင်ကြီးဆောင်တွေနောက်ဖက်ပြည့်ရဲ့ဒီကြောက်တော်ကငကိုသေးရရှိတဲ့စစ်တေဆောင်တွေအများကြီးပေါ့နော်။ဒါမှသူတို့ကူညီတဲ့သူတွေကအရင်နေတယ်အဲ့လိုမျိုးဖြစ်နေတာပေါ့။အဲဆိုတော့ဒီသူတို့တွေဆန်းနေဆာဆွေးနေရတဲ့အခက်ကြီးဖြစ်နေတဲ့အဲ့လိုမျိုးတွေတော့ရှိတယ်ပေါ့နော်ဟုတ်ကဲ့
တိုက်ပွဲတွေပြင်းထန်လာတာနဲ့အမျှဆစ်ဆောင်နေရတဲ့ဒုက္ခသည်ဥယျာဉ်ကလည်းပိုများလာတယ်လို့ဒေသခံတွေကပြောပါတယ်အခုဒီနွေရသည်ပူပြင်းလာတဲ့အချိန်မှာဒုက္ခသည်စခန်းတွေတဲတောက်တုံးရင်ရှားပါပြီးတော့ပတန်ရှင်းတဲ့ရေကိုတောက်တုံးနေကြလို့ဝမ်းပြက်ဝမ်းလျှောမှုတွေလည်းဖြစ်နေတယ်လို့ပြောပါတယ်ဒုက္ခသည်တွေကိုရခိုင်တပ်တော်နဲ့ဒေသခံအကူအညီပေးအဖွဲ့တွေကစားနေအခါနဲ့ကျန်းမာရေးဆောက်ရှောက်မှုတချို့ပေးနေပေမဲ့လူအချက်တွေကတော့ဆက်ပြီးတော့ရှိနေတယ်လို့ဒုက္ခသည်တွေကပြောပါတယ်။စစ်ဘေးဒုက္ခသည်တွေအတွက်စားဝတ်နေအပြင်စီးဝါမလုံလောက်တာတွေ၊ဆေးရုံစည်းကမ်းမရှိတာတွေကြောင့်ကျန်းမာရေးဆိုင်ရာခက်ခဲတွေကလည်းရှိနေပါတယ်။ရခိုင်ပြည်နယ်တွင်းမှာရှိတဲ့ကြောက်တော်၊မြောက်ဦး၊မင်းပြား၊မြေပုံပေါက်တော်၊ပုံနယ်ကျွန်းနဲ့ရံပြဲမြို့နယ်ကိုသိမ်းပိုက်ထားနိုင်ပြီးတော့ချင်းပြည်နယ်ကပလောဝမြို့နယ်ကိုလည်းထိန်းချုပ်ထားနိုင်ပြီလို့ AA ရခိုင်တပ်တော်ကကြေညာပါတယ်။စစ်ကောင်စီထိန်းချုပ်ထားတဲ့ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်ထဲမှာရှိတဲ့ကြောက်တလုံးမွတ်စင်ဒုက္ခသည်စခန်းမှာတော့စစ်မှုတမ်းဖို့အတင်းအဓမ္မခေါ်ယူမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီထိန်းချုပ်ထားတဲ့နေမျိုးတွေမှာရှိတဲ့ဒေသခံလူငယ်တွေဟာစစ်မှုတမ်းဖို့ခေါ်ယူခံရတာကြောင့်ထွက်ပြေးတိမ်းရှောင်နေကြရပါတယ်မ Muslim Doka de Skanga, Doka de Tiajogu, Sigan Siga, Sita Suzomido, Taipu Pite, Nemi Risigu, Silo Kerelu, Sigangani, Biro Tapila, Muslim Doka de Duga Piovare.
Genaro, Pila Renia, Pila Vion, Mane, Nakne Jaro Jaro, Dura, O Yere Pare, Yasita, Lure Pare, Biro Piamu, and now Zuredu Pare. ကျွန်တော်တို့တွေကအောက်တိုင်းပြီးတော့လူဥစုရှင်ဆိုတဲ့လူတွေသူတို့ဘာဝင်ပေါ့အပွဲကြီးကဘာဝင်ကျွန်တော်တို့ခန္ဒီကအဲ့တော့ဒေါက်ခဖြစ်နေတဲ့ခလေးလေးတွေအကုန်ပထမကတော့သူတို့ကအပင်ဟိုဘောဆက်ရှင်တွေကဘယ်နှစ်ဆင်းကနေတိဆင်းကနေတိ၃ဆင်းကနေတိအဲ့လိုပြောတယ်နောက်တော့အဲ့လိုမဟုတ်တော့ဘူးသူတို့ကဒီမှာအပင်၄ဆင်းကရောငါ၁၀ရောသူတို့ကတန်တမမမနဲ့တွေ့တဲ့ဟိုတာဝန်ထမ်းဆောင်နေမ
အခုလိုတရားဓမ္မခေါ်ယူခံကြရတဲ့ကျွန်တော်တို့မှုစင်ဒုက္ခသည်စခန်းမှာလူရည်တထောင်ကျော်လောက်နေထိုင်ကြတာဖြစ်ပြီးတော့အများစုကတော့တက်ကြီးရွယ်ဦးအမျိုးသမီးတွေနဲ့ကလင်းငယ်တွေဖြစ်တယ်လို့ပြောပါတယ်။ရုံးကြလူငယ်တရားခန့်ဟာမြန်မာစစ်ကောင်စီရဲ့အတင်းကျပ်စစ်သားစုဆောင်နာကိုခံခဲ့ရပြီးတော့ တချို့ကတော့ရှီရန်စစ်မင်နာကိုပို့ဆောင်တာခံနေကြရတယ်လို့မြန်မာရိုဟင်ဂျာဖွဲ့ယူကေကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီကရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးတော့အတင်းကျပ်စစ်သားစုဆောင်နေတဲ့အကြောင်းနဲ့ရခိုင်မှာရိုဟင်ဂျာတွေကိုတွာလာမှုကန့်သတ်ထားတဲ့အတွက်ထွက်ပြေးဖို့မလွယ်ကူဘူးလို့မြန်မာရိုဟင်ဂျာဖွဲ့ယူကေရဲ့ဥက္ကဋ္ဌဦးထွန်းကင်ကပြောပါတယ်။ရခိုင်တရားဟာဒေ တနံပြီးတဲ့ဗီဒီယိုဖိုင်တွေထွက်ပေါ်ခဲ့တယ်လို့ပဲရခိုင်မျိုးနဲ့ချို့မှာလဲရွန်ဂျာလူငယ်တွေကအေအေကိုဆန္ဒပြတဲ့အခြေအနေတွေကြောင့်ပြိပခဟောင်းတွေပြန်ဖြစ်လာမှာကိုလည်းသတိထားနေကြတာတွေ့ရပါတယ်စစ်ကောင်စီရဲ့ပြည်သူ့စစ်မှုထမ်းဥပဒေအရရခိုင်ပြည်နယ်အတွင်းစစ်မှုထမ်းစီရင်ကောက်ယူရွေးချယ်ရမှာဥပဒေပြဋ္ဌာန်းချက်အတိုင်းမဟုတ်ဘဲနဲ့အုပ်ချုပ်ရေးမှုတွေကတင့်အားလူကိုဆွဲထည့်တဲ့အခြေအနေတွေလည်းရှိနေတယ်ဆိုပြီးတော့ဝေဖန်ကြပါတယ်စစ်ကောင်စီထိန်းချုပ်ထားနိုင်တဲ့မြို့နယ်တွေမှာလည်းစစ်မှုထမ်းစီရင်ကောက်ယူတဲ့နေရာမှာလူငယ်အမျိုးသားတွေတင်မကပဲနဲ့အမျိုးသမီးတွေအတွက်ပါစိုးရိမ်စရာဖြစ်နေတယ်လို့ဒေသခံတူကပြောပါတယ်
။ခုပေါ်တော့ကျွန်တော်တို့လူငယ်တွေအနေနဲ့ဒီတိတ်ဆောင်နေတာတွေရှိတယ်။တချို့ရွာရှိရွာအဒီပါဆိုပြီးတော့အချို့မျိုးတွေကလူတောင်းနေပေါ့။ဟိုမှာတယောက်တို့မောင်နှစ်ယောက်လုံးနဲ့တောင်းတယ်။နမစီနေတောင်းတယ်သူတို့စီကဟိုမှာမဲလိုက်ပြီးတော့မှအမေမနေစီသားတဲ့လူကိုလာခေါ်မယ်ဆိုတဲ့တတိနေအဲ့လိုမျိုးတွေထုတ်နေတော့ထုတ်နေရပေါ့နော်အဲ့လိုမျိုးတွေထုတ်တယ်အချို့မျိုးတွေထဲစာရင်းတင်ထားရှိရဲ့အတွက်အလူငယ်တွေထပ်ပြစ်တိတ်ဆောင်နေရတယ်ရှိတယ်လို့ပြီးရတယ်ပေါ့နောက်ပြီးတော့အခုကဆိုရင်တော့နေရောညပါကိုယ့်အိမ်မှာမနေရတဲ့အနေထားတော့ရှိရပေါ့အိမ်မှာနေဖို့အတွက်လုံးဝအဆင်အဲ့တော့တခြားဘယ်ရမှာသွားပြီးလဲတိတ်ဆောင်နေတဲ့အမျိုးသမီးမှရှိပါတ
ယ်။ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးနေရတဲ့ရေအတွက်ဟာ3000ကျော်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပေမဲ့စစ်ရှောင်းတွေကိုအကူအညီပေးနေတဲ့ရပ်ဖက်အဖွဲ့တွေကတော့ရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်3000ကျော်ထိရှိနိုင်တယ်ဆိုပြီးတော့ခန့်မှန်းကြပါတယ်။ရခိုင်ပြည်နယ်အတွင်းစစ်ပိပခတွေကြောင့်ဒေသခံတွေဖို့နေထိုင်သွားလာရေးစာဝန်တွေပို့ပြီးတော့ခက်ခဲလာကြသလိုပဲတစ်ဖက်မှာလည်းစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေအရအတင်းကျပ်စစ်သားစုဆောင်မှုတချင်းထဲမှာပဲဒေသအတွင်းရန်ဂျာမွတ်စလင်အတိုက်အဝန်းတွေကြုံတွေ့နေရတဲ့အခြေအနေဒါရီပေါင်းစုံပြီးတော့ပြိပခအတွင်းရှုပ်ထွေးလာမှာကိုလည်းစိုးရိမ်နေရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညဦးပ
ါရန်ကုန်ကပေးပို့ထားတဲ့သတင်းတောက်မှတ်စုကိုကိုသားညဦးကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဆီယနာသိမ်းမှုကြောင့်နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေနဲ့ကြုံတွေ့နေရပြီးတော့စိုက်ပျိုးထွက်ကုန်တွေရော့ကျနေပေမဲ့ပြည်တွင်းအသတင်းထုတ်လွှင့်မှု GDP တိုးလာတယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကပြောပါရယ်ဒါပေမဲ့ပြည်တွင်းမှာဆစ်ရှောင်နေရတဲ့တန်းနဲ့ချီတဲ့လူလူဟာအသက်မွေးဝမ်းကြောင်းအလောက်ကိုင်းတွေဆုံးရှုံးပြီးတော့သူတို့အတွက်နိုင်ငံတကာအထောက်ပံ့ကလည်းအကြီးအကျယ်မလုံလောက်နေတာမို့လို့အထွေထွေအကြက်တဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးခန်းမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်
စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမြောင်လှိုင်ကမတ်လ29ရက်နေ့ကလှုပ်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစည်းအဝေးမှာသူ့လက်ထက်အတွင်နိုင်ငံရဲ့ GDP တိုးတက်လာပြီးအရင်အစိုးရအဆက်ဆက်တင်ရှိခဲ့တဲ့ကြွေးမြည်တချို့ပြန်ဆန့်နိုင်ခဲ့တယ်လို့ပြောဆိုကြောင်းစစ်တပ်ပိုင်းမြဝတီရုပ်သံကထုတ်လွှင့်ပါတယ်
Mimiro Anine, Pigere, Panayin, Edwin, Yebuya Afi, GDB Ya, Dota Mushigera, go to Yajau.
Pirimaro Nangan, we lua check at Dula Rajau. Pipa Boko Lungan Shintri Tangani, Boko Yang we Nangan Tangwe go. Zequa Pausi out shoppy, Bohu Banga Yaju Nibari. Pigere Mala, Dremaro, Dassi, Dise, Din Twin Turi, Dre, Nangan Tangwe lua check out. Expo Anni Boko Yang we go. คนเสียต้องเสียชุดแต่ยาวชาเกินผิวแก่วีเม่อคู่อีบีลามาโรมูลาตั้มเจตัยชาวสังอาต้องสังอาชุดแต่เปลี่ยนไปรอยยาวชาชายาเดลูลงจงยิ้มส่วนใหญ่จะจำมีมาพอรู้ได้สีพวายลงงานชินด้วยกับวีเอกูเปลี่ยวชาบาร์เดปกงยังวิเยต้องสังอายาไก่นงกูนัทเท่าเดียจันเนี่ยเปลี่ยนตัวยาบีจันเนี่ยชาวสังอายาไก่นงกันเลยสีกว่าเบาสีแต่มาหูเพ ตั้มหาสีนุ่งเนี่ยยาวชะชายาเดลูกเพียวชาบาร์เดเสียหน้าเต็มหูกูทั้งคัดเจนี่เนี่ยนั่งยันตะกากับพนายี่อย่าทั้งคัดไปสู่หูดีกูเลยสิเก่าสิจีเกะกับเพียวสุเกะเจ้ามีอะไรอยู่ตั้งกะทุ่งเรามาเดนั่งยันยี่ยาไม่มีอะไรกันบ่อนาวนั่งยันยามาสีวายกงตัวยี่พนายี่สายกันตั้มหูมีอะไรอยู่โลกเหตุเกิดตัว เดี๋ยวนั่งเงี้ยเนี่ยถ้าบ่าวดังเวียงยาโก้เดี๋ยวนั่งเงี้ยเนี่ยใช้นั่งเงี้ยโน้กูเต็มปุ่นนั่งเกี่ยตัวเลยยาสีเดงเวจีมียาต้องสวยเวียงเอาผิวโลกเข้าใจจ้าพี่เรนอัตรีทั่วโลกมุดตัวละเจ้าสิเก่าสิจีเกะกับเจ้าสูบีเมลูอดีตก็ใช้ผิวทั่วกงจ้าสินนี่เดือดลูปีป้าเต็มปุ่นหูกันเลยจ้าสินนี่บาร์ดิสิเก่าสิจีเกะกับเราเป็นกันนะรีกาตุ่นเต็มหูสิเกลเลยสุรากูเตะสิมีเปลี่ยวบ้าบุ
มูซาบาเตเอกาตัวแฟนนายมันจะทวนออกมาเตียนที่อาเปียเจ้าตัวโตนัทเอาเนื้อสัตว์นัทเอาเนื้อเลี้ยงเนี่ยทวนออกมาเตียนอยากคนเนื้อเสียดินจอบเปียเจ้าแฟนนายมันจะเทนัทเส้นนัทเองแค่ย้อนในเจ้าตาเจ้าสบาเตนตั้งต้องอยากจะแค่ย้อนในทวีสิเกติหูโซยามาเปียเจ้าแต่โมเตนตัวเชจิบากาเวบิเลียคนนัทเอาแค่ย้อนในเกล้ากูด้วยนายเจ้าในงานตัวมารอไซบิวทุลงมุกกาจ้าเซนิบาร์ด
ลงจากวินเนี่ยลำพังสัตว์ตัวใหญ่แค่สีกว่าแค่เรียกเจ้าซาตงตีน่ะใส่ผิวหมวกซาเป็นใส่ผิวลายอะไรหรือผิวจ่าตุรีเลชิบาร์ดเป็นใส่ตั้งดูดชูกาตัวโอเชนิโกเอียบีตรีเอเจนซีโกคู่ลูกผิวสูทาบาร์ดยองเจดีตัวเตะเป็นแม่เล็กจันโอรุมายองเนี่ยไปยองเรื่องมิชิวเลยยองเนี่ยไปยองเรื่องมิชิวเราจันโอรุโอ้ไม่เอาไปรู้ไปยองเช่นนี้ติงปีเราตัวไหนพูดด้วย
เสียใจเลยสกัดเลยแล้วจันโอรุมันไหนเนี่ยตัวเจ้าจันโอรุพี่เอาเล่มมันโลโลเป็นเนี่ยจันโอรุดีอาซาทัวพี่เนี่ยจันโอรุดีปังเลยว่าจันโอรุพี่เอาใจพี่ทำมาดีตอนนี้มาบ้างแต่เกิดอะไรส่วนใหญ่เราจะมาเราโกไปอู้เองส่วนเล็กก็น้องพี่สีตัวไปแต่จำมาเราจะมาเราดีแบงค์เคสมาใส่จำมาเราเลยเล่าสาเสียบ้ามาไม่ใช่หรอยามานั่งเงียบที่ป้าสันเต็มปูนายมูฮัสุยเล่แต่เนี่ยปีเต็มเนี่ยเจ้าจะลาบาร์ด นัทเท่านัทเสร็จตรงนัทเท่านัทเสร็จเลยพนันเนี่ยกี่ป้าสันเต็มปูนายมูฮัสุยจีเย็นเต็มเนี่ยพี่เจนัทเท่านัทเสร็จเนี่ยนัทเท่านัทเสร็จตรงพนันที่เนี่ยเชียนแต่เสียยากันงงานนี่สังอายากันงงเราที่จ้าตัวเด็กลูกกี่ป้าปู่กงลงงานชินด้วยกับพี่เอกูพี่จ้าบาร์ดนัทเท่านัทเสร็จตรงนัทเท่านัทเสร็จเลยพนันเนี่ยด้วยกี่ป้ากูสันตันเจนแต่ตีเสียต้องเราไปเต็มปูนั่งเกล้าบ้าเจงานนัทสังอามา ยี่ตัวในสันติบุกมุกคุ้มผิวเขียวไปไหมคุณเอาไปมาหรองามปะตั้มปะเดียี่ตัวเนี่ยสันติโกดาเตรียมบุกคนไล่เส้นชาตาไปรอมาพิจามเลยบุกคนลงงานชินด้วยกับพิจารณาเลยแต่ไปอยู่แอปปี้กูหลาตั้มกับกบ้าสันนัยค่ะสี่เส้นนี่แน่รอยามานั่งงานด้วยกูยี่ปีนี่ได้ยี่ขาดเรื่องกูพี่เรื่องมาเต็นดานเนี่ยวัยยูนี่จะพิจารณาเลย
The 2024 Humanitarian Appeal and Response Plan for Myanmar.
Kunyi ဆိုင်ကလုံးရာသီမတိုင်ခင်လိုအပ်နေတဲ့ပစ္စည်းတွေဖြစ်တင်းနိုင်ရေးအတွက်နောက်ထပ်ရန်ပုံငွေတွေအရေးပေါ်လိုအပ်နေတယ်လို့လည်းသူကပြောခဲ့တာပါရခိုင်ပြည်နယ်ကအရက်သားတွေဟာဆိုရင်မြန်မာစစ်တပ်နဲ့ရခိုင်တပ်တော်ကြားလက်ရှိတိုက်ပွဲတွေနဲ့ကြုံတွေ့နေရပြီးအရက်သားတွေရဲ့ဒေသတွေအပါအဝင်လေကြောင်းကနေဘုံးချဲတိုက်ခိုက်တာတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေနဲ့ပါကြုံတွေ့နေကြရတယ်လို့လဲကုလသမဂ္ဂကပြောပါတယ်ဒေသအများအပြားမှာတော့ကုန်စည်ရရှိနိုင်မှုကအလွန်အမင်းအကန့်အသတ်ဖြစ်နေပြီးကုန်စည်နှုန်းကြီးမြင့်တာတွေကြောင့်စားနပ်ရိက္ခာမလုံလောက်မှုကလည်းအဓိကစိုးရိမ်စရာဖြစ်လာတယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်ရှင
်မတ်တင်ဂီထိုက်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်လက်ရှိအခြေအနေအရအဟာရပြည့်ဝအောင်လို့စားနိုင်မှုခက်ခဲတဲ့စစ်ဘေးဒုက္ခသည်ပြည်သူတွေအထူးသဖြင့်ကလေးငယ်တွေအတွက်အဟာရအလူလုပ်ပေးနေတဲ့clean ရန်ကုန်အဖွဲ့ကမတ်တင်စာအေးကိုမဆုမျက်မွန်ကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ပြထားတာကိုထပ်ဆင့်ထုတ်လွှင့်ပေးလိုက်ပါရရှင
်မြန်မာနိုင်ငံမှာဒီမြို့တွေတန်ရှင်းတာယာလှပစီကိုရည်ရွယ်လှုပ်ဆောင်ခဲ့တဲ့ clean ရန်ကုန်အဖွဲ့ဟာအခုတော့ဒီကရင်ပြည်နယ်ထဲမှာရှိတဲ့စစ်ဘေးဒုက္ခသည်ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုကူညီလှုပ်ဆောင်ပေးနေပါတယ်စစ်ဘေးကြောင့်ဘေးလွတ်ရာမှာထွက်ပြေးနေကြရတဲ့ပြည်သူတွေအထူးသဖြင့်ကလေးငယ်တွေအနေနဲ့အာဟာရပြည့်ဝအောင်စားနိုင်ဖို့အတွက်အခက်အခဲရှိတာကြောင့်ကလင်းရံကောင်အဖွဲ့ကဒီအဟာရအလှူတွေကိုလုပ်ပေးနေတာဖြစ်ပါတယ်ပြည်သူတွေလှူဒန်းကြတဲ့အလှူနဲ့ဒီပြည်သူတွေကိုပြန်ပြီးတော့တတ်နိုင်တဲ့ဘက်ကလှူအားဌာနလုပ်ပေးနေတာဖြစ်တယ်လို့ကလင်းရံကောင်အဖွဲ့ကမတ်သက်စာအေးကပြောပါတယ်ကရင်ပြည်နယ်ထဲမှာရှိတဲ့စစ်ဘေးရှောင်စခန်း100ကျော်မှာဒီအဟာရအလှူနေ့တိုင်းလုပ်ပေးနေတဲ့မတ်သက်စာအေးနဲ့မြေမြန်ထားပါတယ်ရှင်
အဲဒီဘာလို့ကလင်းရံကုန်အနေနဲ့ကကြတော့အခုစစ်ပေးဆောင်သွေးချင်းတွေကပြောရမယ်ဆိုလို့ရှိရင်စစ်ဆောင်လာတဲ့အခါမှာသူတို့ကအဝတ်တထည်ကိုလှူနေလာကြရတယ်အဲ့တော့သူတို့ရဲ့ဒီပြောရမယ်ဆိုလို့ရှိရင်စီးပွားရေးအကုန်လုံးပေါ့နော်လက်လွတ်ခဲ့ရတယ်ပေါ့နော်အပေါ်ပိုင်ဆိုင်မှုတွေလက်လွတ်ပြီးလာတဲ့အခါကျတော့သူတို့ကအလုတ်ကင်မရှိဘူးဝင်ငွေမရှိဘူးဝင်ငွေမရှိတဲ့အခါကျတော့ဒီဘက်တော်တဲ့တောင်ထဲမှာကကလေးလူကြီးကစားလို့ရှိရင်အသီးရွက်တွေပေါ့နော်ဥမာဖယုံရွက်ဖယုံမျိုးအဲ့လိုမျိုးတွေကူးစားရတယ်တော်တော်များများကအသားငယ်စားဖို့ဆိုတာသူတို့အတွက်အရန်ဝေးခဲ့တယ်ပေါ့နော်ဝေးခဲ့တော့ကျွန်တော်တို့ကပြန်စဉ်းစားကြည့်တဲ့အခါမှာဒီအဟာရဒါနာတစ်နက်ကအသားငယ်လေးနဲ့ကောင်းကောင်းလေးစားရမယ်ဆိုလို့ရှိရင်သူတို့စစ်ချောင်စကန်ကပြည်သူတွေရောကလေးတွေရောပျော်ကြရတယ်ပေါ့နော်ကလေးလူကြီးတွေအားလုံးပျော်ကြရတယ်နောက်တစ်ဖက်မှာကျတော့လေအဟာရပိုင်းဆိုင်ရာပေါ့မှာကျွန်တော်တို့အစာအုပ်စုတုံးတုံးများတောက်အောင်ကျွေးရဆိုတော့အဟာရပိုင်းဆိုင်ရာအရာလေဒါသူတို့အတွက်ကခန္ဓာကိုယ်ကျန်းမာကြံ့ခိုင်ဖို့ပေါ့ပြီးလို့ရှိရင်စိတ်ဓာတ်ပိုင်းဆိုင်ရာလေးလေအော်ငါတို့အသားငယ်လေးနဲ့စားရပါလားဆိုတော့စိတ်ကလေးကြတော့သူတို့ပျော်တယ်ပေါ့နော်အဲအဲ့တည်းကြောင့်ကျွန်တော်တို့ကတောက်လျှောက်ဒီနေ့ဒီချိန်ထိကိုအဲဒီအစ်စ်ကြောင့်စကန်နေမှာအဟာရဒါနာကျွေးရလေးလေးကိုတောက်လျှောက်ပြုလုပ်နေတာဖြစ်ပါတယ်မဟုတ်
โอเคซอညီမခုနဆော့ဆော့ရှင်းပြခဲ့တယ်လို့ပေါ့နော်ဒီအဟာရအလှူလုပ်တဲ့အခါမှာဒီအစားအသောက်ကျွေးရဲဆိုတာမျိုးတက်ကိုတကယ်ကိုဒီအဟာရဖြစ်အောင်လို့ဟင်းနေကိုစီစဉ်ပြီးတော့ကျွေးတဲ့အခါကျတော့အဲ့လိုမျိုးချက်ပြုတ်ကျွေးနိုင်ဖို့အတွက်ကိုရောဘယ်လိုမျိုးစဉ်းစားစီစဉ်လဲဆိုတာလည်းရှင်းပြပါပါရှင့်
အဲပုံမှန်ဆိုလို့ရှိရင်ညီမတို့ကိုယ်တိုင်ပေါ့နော်အဲကိုယ်တိုင်ဝယ်ချမ်းတယ်ပြီးလို့ရှိရင်ကိုယ်တိုင်လည်းချက်ပြုတ်တယ်ပေါ့နော်အဲနောက်ပိုင်းမှာအဲညီမတို့စားလုပ်တဲ့အချိန်မှာတော့စစ်ဆောင်စကန်ဒဲသေးတယ်အခု2023မှာကျတော့စစ်ဆောင်စကန်တွေကယာကျော်တွေဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့ညီမတို့ကအဲကိုယ်တိုင်ချက်တဲ့အခါလေးရှိတယ်အဲစကန်တွေကိုအကူအညီတောင်းပြီးတော့အဲသူတို့ကူညီပေးနိုင်မလားပေါ့နော်ကူညီပေးနိုင်မလားဆိုပြီးတော့စကန်ကိုအကူအညီတောင်းပြီးချက်ခိုင်းတာမျိုးလေးရှိရယ်ပေါ့နော
်အဲညီမတို့ကလေးမြန်ကုန်ဖွဲ့ရတင်တဲ့ဓာတ်ပုံတွေမှာဆိုလို့ရှိရင်ဒီကလေးတွေအပါတရစားတာတွေ့ရတယ်ပေါ့လေဆိုတော့ဒီစစ်ဘေးဒုက္ခဟိုဒယ်တွေအတွက်ပေါ့နော်စစ်ဘေးရှောင်နေရတဲ့သူတွေအတွက်အခုလိုမျိုးဒီအဟာရဟိုအလူများများလုံးနိုင်ဖို့အတွက်ကရောဘလောက်လိုအပ်နေရလို့ညီမတို့ပြောလို့ရနိုင်ပါလဲရှင
်ဟုတ်လိုအပ်ပါတယ်အမဟိုတော်တော်များများအားဖြင့်ကလေဒီဘက်မှာကဟိုသူတို့မှာတရေသာလဲအမရယ်စားဖို့ကခွင့်လန်းမရှိဘူးပေါ့နော်ခွင့်လန်းမရှိဘူးတေသာစားနိုင်တဲ့အနေထားလည်းနေတယ်အဟာရအပိုင်းဆိုင်ရာအဖြစ်ညီမတို့ကျွမ်းမရေရှူဆောင်ကကြည့်မယ်ဆိုလို့ရှိရင်လေဒီအသားဟင်းလေးမပါဘူးအသားဟင်းမပါရင်တော့ပဲလေးပါမယ်ပေါ့နော်ပဲလေးပါမယ်ဒါပေမဲ့ဒီဘက်မှာကျတော့အဲသူသမင်းဟင်းစားလို့ရှိရင်သမင်းလေးပါမယ်ရေလွန်ပြုတ်အသီးရွက်လေးတစ်ခုပါမယ်ပေါ့နော်အဲ့လိုမျိုးလေးဆိုတော့ညီမတို့ကဆစ်ဆောင်စကန်နေမှာဆေးလိုက်ကုနေတဲ့အခါကျတော့ဒါမျိုးတွေကိုအမြဲတမ်းတွေ့ရတယ်ပေါ့နော်တွေ့ရတဲ့အခါကျတော့အာဒီလိုမျိုးဆိုရင်တော့ရေရှည်မဖြစ်ဘူးအဲကိုကျွေးနိုင်တယ်တနက်ဆိုလည်းတနက်အဖြစ်ပေါ့နော်အသားဟင်းလေးနဲ့ဟာရချီအောင်လေးကျွေးမယ်ဆိုပြီးတော့ညီမတို့အဲ့မှာစပြီးတော့ဒီလိုလေးတွေစီစဉ်ဖြစ်တာပေါ့ပါဟုတ်ကဲ့
ဆိုတော့ဒီစပေးရှောင်းစခန်းနေမှာညီမတို့တင်တဲ့ဓာတ်ပုံတွေမှာကြည့်ရင်ကလေးငယ်လေးတွေတော်တော်များပုံရပါတယ်ဆိုတော့သူတို့ရဲ့ပေါ့နော်ဒီစိတ်ပိုင်းရုပ်ပိုင်းအခြေအနေကိုရောညီမဘယ်လိုမျိုးတုံ့တက်မိလဲကိုရာရလည်းဒီကျမကြီးဥစားပေါ့နော်ကူညီပေးနေတဲ့လူတယောက်အနေနဲ့ဘယ်လိုမျိုးတုံ့တက်မိပါလဲရှင
်ကလေးတွေကတော့ဗာစိတ်ပိုင်းဆိုင်ရာအဖြစ်ကအများအဖြစ်ကတော့ဟိုကလေးပေါ့အရန်ငယ်တဲ့ကလေးတွေကတော့ဒီ ဆက်ဆောင်လာရတယ်ဆိုတဲ့အထက်သူတို့ကဟိုမိဘတွေကလည်းကြောက်မှာဆိုတော့သူတို့ကချားနေရသွားလေလာအောင်ပဲဥပမာလက်ရှိလိုက်ကိုကဖြစ်တယ်ဆိုလိုက်ကိုကကလေးရဆိုလို့ရှင်ဒီဘက်လာရင်ဘယ်လာမလဲဆိုတော့ဒီဘက်နေနေကိုခဏလာလေတာအမျိုးအိမ်ခဏလာပြီဒီလိုမျိုးလေးပြောတာအရန်ငယ်တဲ့ကလေးတွေကတော့တိတ်မသိဘူးဒါပေမဲ့အဲသူတို့ကဘာသွားသိလဲဆိုတော့လူကြီးကဘလောက်ပဲအဲ့လိုမျိုးလှဲ့လှဲ့ပြောအဲ့စကအမြင်ကြီးလက်သက်ကြီးကအမြင်ရှိရခါကြတော့အဲလင်းရလို့တဲ့အခါမှာမိဘတွေကဘုံဖို့ကျင်းနေဝင်ဘုံဖို့ကျင်းနေဝင်ဆိုတဲ့အချိန်မှာခလေးတွေကဆက်ဆောက်အောင်ကျင်းတော့ဟာလင်းမြန်ကြီးပေါ့နော်လင်းမြန်ကြီးဆိုပြီးတော့သူကဟိုညီမတို့ငယ်တော့ရုပ်ရှင်ကြည့်ရုပ်ရှင်ကြည့်လို့ကိုကိုတိုင်းလင်းမြန်ကြီးအရန်သဘောကျလို့မျိုးပထမအချိန်မှာဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့နောက်ပိုင်းတွေမှာသူတို့ကဒါဟိုကြားလာတာဒါလာလို့ရှိရင်ငါတို့ဘုံဖို့ကျင်းနေဝင်ရမယ်မင်းတို့ရှိရင်ငါတို့တည်မယ်ဆိုပေမဲ့ဟာသူတို့စိတ်ထဲမှာသူတို့ဆွဲသွားတယ်ဆွဲသွားတဲ့ခါကျတော့လေးရင်တန်ကြားပြီးလက်သက်ကြီးတန်ထုတ်ပြီးဆိုရှင်သူတို့ကကြောက်တယ်အကလေးတော်တော်များများမှာတော့ matter trouble လေးတွေတောက်နေတောက်မတူတာလေးတွေတော့တွေ့ရတယ်ပေါ့နော်အဲတိတ်တက်နားလေတဲ့အပြင်အထူးသဖြင့်ဒီနှစ်တန်းသုံးတန်းလောက်ကစပြီးကလေးတွေကကြတော့ဒီ trauma လေးတွေကကိုယ်စီရှိရဲ့တချို့ကလေးတွေဆိုလို့ရှင်ညီမတို့ဒီအဟာရသွားကြွေးတဲ့အခါမှာဆိုရှင်ညီမတို့ကအငယ်လေးတွေဦးစားပေးမယ်ပေါ့နော်အငယ်လေးတွေဦးစားပေးတဲ့ငယ်စဉ်ကြီးလိုက်တန်းစီပြီးယူခိုင်းတဲ့အခါမှာအငယ်လေးတွေကိုဝင်လေးအလှဲပေါ့နော်အပေါ်ကလေးရင်တန်းကြားပြီးဆိုရင်နောက်ကနည်းနည်းဟိုနှစ်တန်းသုံးတန်းကလေးလေးတွေကလေးရင်တန်းကြားပြီးဆိုပြီးတော့သူကပြေးဝင်တယ်တနေ့လည်းမစားတော့ဘူးပေါ့နော်ဒါမျိုးလေးတွေကသာသူတို့မှာ trauma လေးတွေဖြစ်နေတာတချို့ကလေးတွေရဲ့ညီမတို့တိုင်းနာရပါလေရှိရရှိတဲ့အခါမျိုးကြလို့ရှိရင်တို့ကဒီတနက်ပုံတွေဆွဲတယ်ဘာဖြစ်လို့လဲလူဆိုးကြီးတွေကိုဖြစ်ဖို့ဒါမျိုးလေးတွေကအစားပေါ့နော်တို့ကကိုစီထန်ရရတော့ရှိကြရမှာတောင်းနေတောင်းနေတော့မတူကြဘူးပေါ့နော
်ညီမတို့ဒီကလေးတွေရဲ့ကျမ်းမာရေးဒီစိတ်ပိုင်းဆိုင်ရာကျမ်းမာရေးအတွက်ပါညီမဟိုနေချင်းကန်းတွေလည်းလှုပ်ပေးနေတဲ့ပုံတွေကလေးညံကောင်ဟိုဆာမှာဆိုရှယ်မီဒီယာပေါ်မှာတွေ့ရပါတယ်ဆိုတော့အဲ့လိုလှုပ်ပေးဖြစ်တာကိုလည်းမအောင်ရှင်းပြပါလားရှင
့်ဒီကတော့မှညီမကိုဒီပေါ်ဒီတောင်တန်းဒေသရောက်ခါကညီမတို့နေရာအရန်အေးတယ်ပေါ့နော်ညီမရောက်သွားတဲ့အချိန်6လပိုင်းဆိုတော့မိုးတွင်းကာလလေးဖြစ်တယ်အရန်အေးတယ်အရန်အေးတော့အဲပုံမှန်လေဟိုလှုပ်ရှားမှုလေညီမဟိုလုံနေကြပါဘူးလုံနေကြဆိုညီမလမ်းလျှောက်တယ်လမ်းလျှောက်တဲ့အချိန်မှာအဲညီမဒီရွာလေးကကလေးတွေပေါ့နော်ဆစ်ဆောင်ကလေးတွေကသူက like ကြည့်တယ်ဘာမှမသိဘူးအနောက်ကအဲညီမ like ခဲ့ဆိုတော့အချိန်မှာသူကဘာမှစကားနားမလဲနားလည်နေခါကျဘာမှမသိဘူးပေါ့သူကနောက်ကနေ like လာတယ် like လာတော့ညီမကလည်းအဲချစ်တော့เออไลค์แค่พอเสี่ยมาสิไลค์แค่พอสิไลค์แค่ไลค์แค่ပြီးတော့အပြက်ညီမတို့တူတူဂျွာတစ်ဘက်လမ်းလျှောက်တယ်ဂျွာတစ်ဘက်လမ်းလျှောက်ပြီးတော့ညီမချစ်တော့မုတ်ကြွေရပါတော့เนาะမုတ်ကြွေရမုတ်ကြွေပြီးတော့နောက်နေ့မနေ့လဲကြာတော့ညီမမျက်နှာတက်နေတဲ့အချိန်လည်းရှိသေးတယ်ကလေးကထက်ရောက်လာရောက်လာတော့ဩအဲ့အဆိုရှင်ရေသူတို့လည်းတူတူလျှောက်မလားမသိဘူးပေါ့နော်အဲ့ဒါညီမတို့ခုစဉ်းစားမိသွားတယ်ပုတ်ပြီးဒီထဲမှာဆွတ်ဆောင်ကလေးတွေအများကြီးရှိရဆိုတော့မိဘတွေကသာခွင့်ပြုမယ်ဆိုလို့ရှင်ကဒီကလေးတွေလည်းဘယ်နဲ့စောစောပေါ့နော်လမ်းလျှောက်မယ်ကလေးတွေကိုဒီလေးကျင်ငန်းတွေလုပ်ပေးမယ်ပေါ့အဲ့လိုမျိုးလေးညီမအော်စိတ်ကူးမိတယ်စိတ်ကူးမိတဲ့အခါကျတော့ဒီရွာတာဝန်ရှိတဲ့သူတွေပါညီမမေးကြည့်ရအောင်ဆိုတော့မှအဲဒေတာကျတော့ဘလုံးကျော်ရေးပိုက်ဆိုင်ရာအရင် risk များတဲ့အချိန်ဆိုတော့လေအဲညီမတို့သွားတဲ့အချိန်မှာမနဲ့စောစောဆိုရင်လည်းကလေးတွေကလည်းအများကြီးဆိုတဲ့အခါကျတော့အဲစိတ်ပူတာပေါ့နော်ကိုကစိတ်ပူတယ်စစအောင်ဆုံးချင်းမှာညီမအဲ3ယောက်လောက်ကနေပြီးတော့နောက်တစ်ဖြည်းတစ်ဖြည်းဖြည်းနဲ့90တရာအမှုဆို200နီးပါးဖြစ်သွားတာပေါ့နော်200နီးပါးဖြစ်သွားပြီးတော့မနေ့တိုင်းကိုလမ်းလျှောက်တယ်ပြီးရင်တို့ exercise တွေလုပ်ပေးတယ်လုပ်ပေးပြီးလို့ရှိရင်တို့ညီမအမြဲလေးသူတို့စားကျင်တာလေးတွေပေါ့နော်။ဗာစားကျင်တယ်စားကျင်တဲ့ဟာလေးတွေညီမရအောင်စီစဉ်တယ်။အဲကိုယ်တိုင်လုပ်ပေးတဲ့ဟာလေးရှိရဲပေါ့နော်။ဒါမျိုးလေးတွေနဲ့ဒီနေ့ဒီချိန်ထိကိုသူတို့ဒီ motive ဖြစ်နေရပေါ့နော်။ပျော်တယ်ဆရာမနဲ့လမ်းလျှောက်မယ်ပြီးရင်လေးကျင်ငန်းလေးလုပ်မယ်။ဗာလေးတွေလုပ်ပေးမယ်ဆိုတာလေးသူတို့အများကြီးဟိုရှင်းခုံနေပေါ့။အဲ့ဒါကနေပြီးတော့စားပေးညီမတောက်လျှောက်လုပ်ပေးဖြစ်တာပေါ့မှာဟုတ
်။ကလေးညံကောင်ဖွဲကမတင်စာအေးဖြစ်ပါရဲ့ရှင်။သူ့အနေနဲ့ဒီစစ်ပေးဆောင်ပြည်သူတွေအိမ်ပြန်နိုင်တဲ့နေ့ရောက်တဲ့အထိတက်နိုင်တဲ့ဘက်ကဆက်ပြီးတော့ကူညီသွားဖို့ဆုံးဖြတ်ထားတယ်လို့ပြောပါရဲ့ရှင်။ကျမအစမြတ်မော်မှာ
ကလင်းရန်ကုန်ရဲ့စစ်ပေးဆောင်ကလင်းငယ်တွေအတွက်အဟာရအလှူအကြောင်းမဆုမြတ်မော်တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ထပ်ဆင့်ပြန်ပြီးထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။အမေရိကန်နာမည်ကျော်အဆိုတော်တေလာစွစ်ကကလေးကျွဲတတိယစီရင်ဝင်သွားပါပြီ။ Korea Keyboard အဖွဲ့ THD အဖွဲ့ဓာတ်တေးပြားတစ်ကိုထုတ်လွှင့်လိုက်ပါတယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာသတင်းတွေကိုစူးစီးပြီးတက်တက်ရောင်သတင်းလွှာအစီအစဉ်မှာမဲရေးတန်နာကျော်တင်ဆက်ပေးထားပါတယ
်။အမေရိကန်နာမည်ကျော်အဆိုတော် Taylor Swift ဟာကမ္ဘာအချမ်းသာဆုံးတတိယစီရင်ဝင်သွားပါတယ်။သူ့ကို Forbes ရဲ့ကစင်းရဲ့ April 2ရက်နေ့ကထုတ်ပြန်တဲ့ကြေကြွဲတတိယစီရင်မှာထည့်သွင်းလိုက်တာဖြစ်ပါတယ်။အသက်34နှစ်အရွယ်တေးရီတေးဆို Taylor Swift ဟာဒီစင်းနဲ့ဝင်တာပထမဆုံးအကြိမ်ဖြစ်ပြီးတော့သူ့ရဲ့အသတင်ကျွဲဝမှုပေါင်းဒေါ်လာတန်1100ဘီလီယံနဲ့1.1ဘီလီယံရှိပြီးတော့နံပါတ် 2545 ချိတ်ပါတယ်။ Taylor Swift ကသူ့ရဲ့ချမ်းသာကျွဲဝမှုအားလုံးဟာသူ့ရဲ့အနုပညာ၊သူ့ဂီတာနဲ့သူ့ရဲ့ဖျော်ဖြေမှုကနေရရှိတဲ့ပထမဆုံးဂီတာအကျော်မော်ဖြစ်တယ်လို့ Forbes Magazine ကပြောပါတယ်။ အခု2024ခုနှစ်မှာကတန်းထောင်ချီကျွဲဝသူတွေဒီနေ့ပြောရရင်တော့ဂရေကျွဲတစ်ထည့်အရေးအတွက်ကအရင်နှစ်တွေကနဲ့ရှင်အများဆုံးဖြစ်ပြီးတော့မနစ်ကထဲလူ142ဦးတိုးလာတာပါအမှုပညာအတိုင်ဝန်ထင်ပေါ်ကျော်ကြားသူအတိုင်ဝန်ကလည်းစီးရင်ထဲမှာပို့ပြီးတော့ပါလာပါတယ်Taylor Swift ကဒီနှစ် Grammy ကိတ္တဆုပေးပွဲမှာလည်းအကြီးအကျယ်အောင်မြင်မှုရရှိခဲ့ပြီးတော့အကောင်းဆုံးတေးတပြားဆု၄ချိန်ပထမဆုံးရရှိသူဖြစ်သွားပါတယ်။သူကလက်ရှိမှာ Eras ကိတ္တဖျော်ဖြေခီစဉ်နဲ့ကမ္ဘာနဲ့ Live ဖျော်ဖြေနေတာဖြစ်ပါတယ်။သူရဲ့ဒီဖျော်ဖြေခီစဉ်က2023နှစ်ကုန်အထိဆိုရင်လက်မှတ်ရောင်းရငွေပေါင်းဒေါ်လာတန်1000ကျော်ရရှိထားပြီလို့အချက်အလက်စီးရင်တွေပြုစုတဲ့ Booster ကပြောပါတယ်။နမေကျော် K-pop ဂီတအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Tomorrow X Together TXT အဖွဲ့ရဲ့6ချက်မြောက်ဒေးတပြားအတူ Mini Soul 3 Tomorrow ဆိုတဲ့ဒေးတပြားထွက်လာပါပြီ။သူတို့အဖွဲ့ရဲ့9နှစ်မြောက်နှစ်ပတ်လည်ဆင်နွှဲရင်းနဲ့သူတို့အဖွဲ့ပို့ပြီးရင့်ကျက်လာတာတွေကိုပြောသွားကြပါလိ
မ့်မယ်။네이게자신감은생겼는데떨리는건똑같이
ကျွန်တော်ကိုယုံကြည်မှုဖြစ်လာပြီမယ်။တစ်ခါတလေတော့အစိုးရိမ်တော့မယ်ဗျာလို့ Tomorrow X Together အဖွဲ့ကဘွန်ကူးကပြောသွားပါလိမ့်။သူတို့အဖွဲ့နဲ့ပြည်သက်တွေကြားထူးခြားတဲ့ဆက်ဆံရေးကိုသူတို့ကအထူးကျေးဇူးတင်ပါတယ်
getting better and dancer getting better and even visual are getting better
တေဟုံးကတော့အစိုးပိုင်းမှာကျွန်တော်တို့ပိုကောင်းလာတယ်ကတာလည်းပိုကောင်းလာတယ်ချိရတာတော့ပိုပြီးတော့ကောင်းလာပါရဲ့ကျွန်တော်တို့ပိုကိုကောင်းလာတာပါဒါပေမဲ့အင်္ဂလိပ်စာကြားတော့လေပိုပြီးတော့ခက်နေတော့မယ်လို့ပြောသွားပါတယ်ကျွန်တော်ကိုင်ကလည်းသူ့ကိုထောက်ခံတာပါကျွန်တော်ကလည်းထောက်ခံနေဟုတ်ပါတယ်တဲ့
그팬과아티스트의관계라는게
대형과ဆက်ပြီးတော့ပြည်သက်တွေနဲ့နုပညာရှင်တွေရဲ့ဆက်ဆံရေးကတကယ်ထူးခြားတယ်ဗျာလို့ပြောသွားပါတယ်စိတ်ဝင်စားဖို့ကောင်းပါတယ်တဲ့ကျွန်တော်တို့တူတူကြီးပြင်းလာကြတယ်လို့တွေးလိုက်ရင်ကျွန်တော်တို့နဲ့ပြည်သက်တွေကြားတဲ့ရှိထားတဲ့တခုကတကယ်ကိုထူးခြားတဲ့အရာပဲဖြစ်ပါတယ်လို့ဆိုပါတယ်စုပင်းကလည်းသူတို့ကိုချစ်တဲ့ပြည်သက်တွေနဲ့သူတို့ကြားထူးခြားတဲ့ဆက်ဆံရေးကိုတိတ်ကိုတန်ဖိုးထားတယ်လို့ပြောသွားခဲ့တာပါ
그냥팬분들께서듣고느끼시는대로계속해주셨으
면좋겠어요대형별로봐봐요대개투자예니의색상이봐대우네대우뼈쉰세진아심피세진의세구리네봐꼬마아치송예니송땡개진쉬라야들로봐봐요တယောက်နဲ့တယောက်ရင်းကျက်လာကြတာကိုတွေ့ရတဲ့အနေအထားပေါ့ကျွန်တော်တို့အထူးကိုကျေးဇူးတင်ပါတယ်လို့ပြောသွားပါတယ်Tomorrow X Together အဖွဲ့ရဲ့ Mini Soul 3 Tomorrow Day တပြားကအေဖီလာတရက်ဒီမှာထုတ်လိုက်တာဖြစ်ပြီးတော့ Deja Vu ဆိုတဲ့တခြင်းကတော့သူတို့ Day တပြားရဲ့အကောင်းဆုံးတခြင်းဖြစ်ပါလိမ့်ရှင
်။မယေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်မှာရှင်တင်းနာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်အင်္ဂါမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နှားဆင်နိုင်ပါရယ်။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်။လေဗနွန်တောင်ပိုင်းကလေကြောင်းတိုက်ခိုက်မှုမှာအစ္စရေးမြောက်ပိုင်းကိုပစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ Hezbollah တပ်မှုတူတိုက်ဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပဲပြောပါရယ်။အစ္စရေးစစ်တပ်ရဲ့ထုတ်ပြန်ချက်ထဲမှာတော့တိုက်ဆုံးသူဟာ Hezbollah အဖွဲ့ရဲ့ရဝန်တပ်ဖွဲ့ကတပ်မှုအလီအာမတ်ဟာဆင်ဖြစ်တယ်လို့ဖော်ပြထားပါရယ်။ Hezbollah စစ်သေးကြောအဖွဲ့ကတော့အလားတူနာမည်နဲ့တိုက်ခိုက်သမားတူတိုက်ဆုံးကြောင်းကြေညာထားပေမဲ့တိုက်ဆုံးမှုနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့မပြောထားပါဘူး။မြန်မာစစ်ကောင်စီဟာအင်အားချိနဲ့လာနေတဲ့အတွက်ကြောင့်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အချိန်ကောင်းဖြစ်လိမ့်မယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။လက်ရှိစစ်ကောင်စီဟာအင်အားစတင်ရော့ကျလာနေပြီဆိုတာကျွန်တော်တို့အားလုံးသိပါလိမ့်သိကြပါတယ်လို့ထိုင်းဝန်ကြီးချုပ်ဆရတာတာဗီစင်က Reuters သတင်းဌာနနဲ့တည်တံ့မေးမြန်းခန်းမှာပြောခဲ့တာပါ။အင်အားချိနဲ့လာတဲ့ဆိုပေမဲ့အာဏာနဲ့လက်နက်ရှိနေစေဖြစ်တဲ့အတွက်ကြောင့်စစ်ဆက်ညှိနှိုင်းတင်တယ်လို့ယူဆကြောင်းကိုလည်းသူကအကြံပေးခဲ့ပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာအရေးပေါ်လေရင်ဆင်းသက်ခွင့်တောင်းခံထားတဲ့စစ်ကောင်စီကနောက်ထပ်လေရင်နှစ်ခေါက်ဆေးလွတ်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တဲ့ကြောင်းထိုင်းနိုင်ငံသားဝင်ကြီးဌာနကဒီကနေ့ပဲပြောလိုက်ပါတယ်။ကရင်ပြည်နယ်မှာမကြာသေးခင်ကတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ဖွဲ့တွေအရေးနိုင်ပြီးတဲ့နောက်ပိုင်းအရေးပေါ်ကယ်ဆယ်ရေးလေရင်ဆင်းသက်ခွင့်ပြုဖို့ထိုင်းနိုင်ငံကိုခွင့်ပြုချက်တောင်းထားပေမဲ့ပထမတစ်ဆင့်မနေ့ကရောက်ရှိလာခဲ့ပြီးတော့ဒီအစီအစဉ်ကိုရုတ်တရက်ဖျက်လိုက်တာလို့လည်းထိုင်းနိုင်ငံသားဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကထိုင်းသတင်းတွေမှာဖော်ပြထားပါတယ်။ဒီကနေ့ဧပြီလ10ရက်နေ့အပြည့်အဝနေကျက်တာကိုအမေရိကန်ပြည်ထောင်စုမက္ကဆီကိုနဲ့ကနေဒါနိုင်ငံတွေမှာမြင်တွေ့ကြရမှာဖြစ်တာကြောင့်လူသန်းပေါင်းများစွာကြည့်ဖို့စောင့်ဆိုင်းနေကြပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Knollius Dino နဲ့ Helen ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။ VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမှာဘေးပရာဝေးကွာလို့လူတဲ့ဆန္ဒတွေပြေကြပါသည်ရှင
This program has come to you from the Voice of America.